Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA America အသံရဲ့2023ခုနှစ်မေလ28ရက်နေ့တနင်္ဂနွေနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါရုရှားတပ်တွေကိုဒဏ်ပြန်ထိုးစစ်ဆင်နိုင်ရေးအတွက်ယူကရိန်းကပြင်ဆင်နေတာဖြစ်ပြီးမကြခင်နိုင်မှာပဲစတင်နိုင်တော့မယ်လို့ပြောပါတယ် IPEF Indo-Pacific 14နိုင်ငံဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုအတွက်သဘောတူညီချက်ရသွားပါပြီထိုင်ဝမ်ရေလက်ချားမှာတော့တရုတ်စစ်တပ်ကလင်းတင်သင်းမောပါဝင်စစ်ဒီရင်နေနဲ့အင်အားပြနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုစောမှုကြော်ရင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းဆောင်ပါတပုတ်နဲ့ဘတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်တော်မှာပါ
ပေါ်ဒီကနေကပန်ကာအကြီးကြီးပေါ့နော်ခွင့်ပေးဖို့ဒီမှာတော့တောင်းဆိုထားရတယ်သူတို့တို့ပစ္စည်းတွေကပြက်နေရတော့နိုင်ငံသားအောင်မှားရတာသူတို့မျိုးမျိုးတော့ကြောင်းမြတ်ချက်တွေတော့ပေးရပေါ့နော
်ပူလောင်လွန်းလာတဲ့မြန်မာနိုင်ငံကရာသီဥတုအောက်မှာရန်ကုန်ကအလုယုံဆဲ့ုံနေပါလေးပန်ကာတောင်မရှိပဲအပူဒဏ်တွေကြားမှာအလုလုနေရပါတယ်မကြမီပဲဒုအတန်အစီအစဉ်မှာအပြည့်အစုံကိုတင်ပြပေးပါမယ်အမေရိကမှာတရုတ်ကြီးစိုက်ပျိုးမြေတွေအဝယ်များလို့အမေရိကန်နိုင်ငံရေးသမားတချို့စိုးရိမ်မကင်းဖြစ်လာနေတဲ့သတင်းဆောင်ပါကိုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီဥစားတင်ပြပေးမှာဖြစ်ပါတယ်။အဲဒီနောက်မှာဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျာစည်းဝါသတင်းများဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုဇက်တိုက်ထုံလွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အခုကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ
်ရုရှားတပ်တွေကိုဒဏ်ပြန်ထိုးစစ်ဆင်နိုင်ရေးအတွက်ယူကရိန်းကပြင်ဆင်နေပြီဖြစ်ပြီးတော့မကြခင်မှာပဲစတင်နိုင်တော့မယ်လို့ယူကရိန်းအမိမြေလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအကြီးအကဲအိုလက်စကီးဒန်နီလော့ကပြောကြားလိုက်ပါတယ်။စနေနေ့ BBC သတင်းဌာနနဲ့အင်တာဗျူးမှာအခုလိုပြောကြားလိုက်တာဖြစ်ပေမဲ့ဘယ်ချိန်မှစပြီးတော့ဒဏ်ပြန်ထိုးစစ်ဆင်မယ်ဆိုတာကိုတော့မပြောပါဘူး။ယူကရိန်းကဘက်ဝင်မျိုးမှာရုရှားဘက်ကနေကူးပြီးတိုက်ပေးနေတဲ့ကျေးစာတပ်ဖွဲ့ Wagner Group ကတုတပ်သားတွေကိုဘတ်မုတ်ကနဲ့တချို့တော့ဆုတ်ခွာပေးခဲ့တယ်လို့ပြောပြီးတခြားနေရာ၃နေရာမှာတပ်ရင်ဖြစ်နေတယ်လို့ပြောကြားချက်နဲ့ပတ်သက်ပြီးတော့ဒီကျေးစာတပ်ဖွဲ့တွေဟာဘတ်မုတ်ကနဲ့တချို့ပြန်ဆုတ်ခွာတာမှန်ကန်ပါတယ်လို့ဒန်နီလော့ကအတည်ပြုပါတယ်။ယူကရိန်းစစ်ပွဲကိုစောင့်ကြည့်နေတဲ့ဗြိတိန်ကာဝေးဝန်ကြီးဌာနကလည်းယူကရိန်းရှေ့ပိုင်းဒေါင်းစက်ဒေသဘတ်မုတ်မြို့တော်ဝက်ချထားတဲ့ဝဂနာတပ်ဖွဲ့တွေကတချို့ပြန်ရုပ်သိမ်းဖို့စလုပ်နေပုံရတယ်လို့ပြောပါတယ်။ဘတ်မုတ်မြို့ကိုတိုက်ပွဲအကြီးကျယ်ဖြစ်ပွားပြီးတဲ့နောက်မေ20ရက်ကဒီမြို့ကိုသိမ်းနိုင်ပြီလို့ဝက်ဂနာအဖွဲ့ကရောရုရှားကာကွယ်ဝန်ကြီးဌာနကပါကြေညာခဲ့တာဖြစ်ပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနကရုရှားဟာဗြိတိန်ကနေယူကရိန်းကိုပေးတဲ့တောင်အပြစ် Storm Shadow Predator မစ္စိုင်းဒုံးနဲ့တိုက်ခိုက်တာခံရပြီးတော့ဒါရီကိုရုရှားတပ်တွေကပစ်ချခဲ့ရတယ်လို့ပြောပါတယ်။
အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေအကြားညစ်ရေးခွဲဝေတုံးဆွဲမှုအငင်းပွားတာစနေနေ့တော့ကနှစ်ဖက်တပ်တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အ ਨੇ စုံလူနှုတ်သေဆုံးပြီးအချို့ဒဏ်ရာရရှိခဲ့သလိုနှစ်ဖက်တင်းမာမှုတွေမြင့်တက်လာနေပါတယ်။အီရန်နိုင်ငံစစ်စတန်နဲ့ဘလူချီစတန်ပြည်နယ်တွေနဲ့အာဖဂန်ဘက်ကနေရူမာပြည်နယ်တွေအကြားနယ်စပ်မှာရှိတဲ့ဟဲလ်မန်ဒ်မြစ်ကြီးကိုခွဲဝေတုံးဆွဲမှုအပေါ်အငင်းပွားပြီးအပြန်အလှန်ပစ်ခတ်ခဲ့တာဖြစ်ပါတယ်။အီရန်ဒူရဲချုပ်ဗိုလ်ချုပ်ကြီးကာဆမ်ရီအဇီကတော့အာဖဂန်ဘက်ကစတင်ပစ်ခတ်တာလို့ဆွဆွဲခဲ့ပါတယ်ဒါကိုအစိုးရပိုင်း IRNA သတင်းဌာနကထုတ်ပြန်ခဲ့ပါတယ်အီရန်ဘက်ကလည်းအာဖဂန်တွေဘက်ကလည်းအီရန်ကစတင်ပစ်ခတ်တာလို့ပြည်ထရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပြီးအီရန်ဘက်ကတဦးနဲ့အာဖဂန်ဘက်ကတဦးသေဆုံးတယ်လို့ပြောဆိုပါတယ်အီရန်ဘက်ကတော့နေကြောင်တပ်ဖွဲ့ဝင်2ဦးသေဆုံးတယ်လို့ရဲတပ်ဖွဲ့ကပြောဆိုပါတယ်သေဆုံးသူအရေအတွက်ဒါဒီထက်များနိုင်တယ်လို့လည်းအချို့သတင်းတွေမှာဖော်ပြထားပါတယ်ဒီလောက်အစောပိုင်းကအီရန်သမ္မတအီဘရာဟင်ရာစီအီရန်ဟာအီရန်နိုင်ငံရဲ့မြေကိုခွဲဝေတုံးဆွဲမှုအခွင့်အရေးကိုမချိုးဖောက်ဖို့သတိပေးချက်ထွက်ပေါ်လာပြီးနောက်အခုလိုတိုက်ခိုက်မှုတွေဖြစ်ပေါ်လာတာပါအီရန်မှာမိုးကောင်ရေချောင်းမှုတန်းကိုခံနေရတာနှစ်ပေါင်း30လောက်ရှိနေပြီဖြစ်ပြီးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအခြေအနေပိုဆိုးလာခဲ့တယ်လို့ကုလသမဂ္ဂစားနပ်ရိက္ခအဖွဲ့ပြတဲ့ WFP ကပြောဆိုထားပါတယ်အီရန်နိုင်ငံရဲ့68ရာခိုင်နှုန်းဟာအနည်းနဲ့အများမိုးကောင်ရေချောင်းမှုဒဏ်ကိုခံနေရတယ်လို့အီရန်ရာသီဥတုနဲ့ဇလဗီဒာဌာနကလည်းပြောဆိုထားပါတယ
်။ဆာဗီးယားနိုင်ငံမှာတော့စနေနေ့ကအစိုးရကိုဆန္ဒပြတဲ့တောင်းနေချီတဲ့လူဟာဘဲဂရိတ်မြို့လည်းကအစိုးရရုပ်တံအဆောက်အဦး RST ပတ်လည်မှာဆန္ဒပြပြီးတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုပေးဖို့အတွက်အာနာရှင်သမ္မတအလက်ဇန္ဒရာဗူချီကိုတောင်းဆိုခဲ့ကြပါတယ်။ တွက်အော်ဟစ်တောင်းဆိုကြပါတယ်။ဆာဗီယာဥရေယအစိုးရရုပ်တံဟာဘက်လိုက်မှုမရှိဘူးတတ်မှတ်ထားပေမဲ့လက်ရှိမှာတော့လူမှုတက်မဟုတ်ဘဲနဲ့အစိုးရအလို့ကြပဲထုတ်လွှင့်ပေးနေတယ်လို့ပြောပါတယ်။ဒီလမ်းတွေပေါ်မှာပဲတောက်ကြံတွေကတော့သမရကိုထောက်ခံသူတွေစုဝေးပြီးထောက်ခံဆန္ဒပြခဲ့ကြတာပါ။ဒီထောက်ခံသူအများစုကိုတော့ဆာဗီယာနဲ့အင်းဒီဂျင်နိုင်ငံတွေကနေခေါ်ယူခဲ့သူဖြစ်ပါတယ်။သမရဘူချီကိုဆန့်ကျင်တဲ့တိုက်ခိုက်တွေဥဆောင်တဲ့ဆန္ဒပြမှုကသူအာဏာဆုပ်ကိုင်ထားတဲ့ဆယ်နှစ်ကျော်ကာလအတွင်းအကြီးမားဆုံးဖြစ်ပြီးတော့ဒီစနေဆန္ဒပြမှုကသရုတ်ထအကြိမ်မြောက်ဖြစ်ပါတယ်။ဒီလအစောပိုင်းမှာကလေးငယ်အများစုပါတဲ့18ဦးသေဆုံးပြီး20ဒဏ်ရာရခဲ့တဲ့မူလာရန်ကြောင့်ပြစ်ခတ်မှုကြောင့်ဆန္ဒပြပွဲတွေကိုဆက်မလုပ်ပဲအခုမှတခါပြန်ပြီးလုပ်ခဲ့ကြတာဖြစ်ပါတယ်။
ပြင်သစ်နိုင်ငံမှာတရိတ်ဆန်တွေအတွက်တန်ငက်တကွေးယောဂကာကွယ်ဆေးထိုးဖို့စမ်းသပ်နေတာအောင်မြင်နေပြီဖြစ်ပြီးလာမယ့်ဆောင်းဦးရာသီလောက်မှာဘဲနဲ့ချက်တွေကိုစတင်ထိုးပေးသွားမယ်ရည်ရွယ်ထားတဲ့အကြောင်းစိုက်ပျိုးရေးဝန်ကြီးဌာနကပြောဆိုပါတယ်ကာကွယ်ဆေးကိုဘဲတွေမှာအချိန်ချင်းစမ်းသပ်ခဲ့ပြီးအောင်မြင်မှုရရှိနေတယ်လို့ပြင်သစ်လေယာစိုက်ပျိုးရေးဝန်ကြီးဌာနကပြောဆိုပါတယ်တန်ငက်တကွေးယောဂကြောင့်ကဘာတလွချက်ဘဲမွေးမြူရေးလုပ်ငန်းတွေကိုထိခိုက်ပျက်စီးခဲ့ရပြီးအနာကျတဲ့ချက်ဘဲအကောင်ရည်တန်း100လောက်ကိုတုံ့တင်ခဲ့ရပါတယ်ပြည်ထောင်နိုင်ငံကဥရောပသမဂ္ဂအတွင်းအဆိုးအဝါဆုံးခံစားရတဲ့နိုင်ငံဖြစ်ပါတယ်အထူးသဖြင့်တော့ငှက်အုပ်စုဝင်ဘဲတွေအကြားမှာကူးစက်ခဲ့တာဖြစ်ပါတယ်စေဝါထုတ်လုပ်တဲ့ကုမ္ပဏီတွေထံကနေကနဦးကာကွယ်ဆေးအလုံးရင်တန်း80ကိုပြီးခဲ့တဲ့လတိုင်းမှာမှာယူထားပြီးချမ်းမာရေးဘေးရန်ရဲ့ကင်းရှင်းရေးဌာနရဲ့နောက်ဆုံးစမ်းသပ်အတည်ပြုချက်ကိုစောင့်ဆိုင်းနေပါတယ်ပြင်သစ်အစိုးရကတော့လောလောဆယ်စေဝါကုမ္ပဏီနှစ်ခုကိုဘဲတွေအတွက်ကာကွယ်ဆေးထုတ်ဖို့ခွင့်ပြုထားပါတယ်။တန်ငက်တုတ်ကွေးကာကွယ်ဆေးတွေကိုအခြားဥရောပသမဂ္ဂနိုင်ငံတွေမှာလည်းထုတ်လုပ်ဖို့စမ်းသပ်နေပြီး Netherlands နိုင်ငံမှာလည်းအောင်မြင်မှုရရှိနေပါတယ
်။ Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13ဟိုက်ဒရိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားကာလတော်ကြာဆက်ဆံရေးတင်းမာနေတာဖြစ်ပြီးစနေနေ့ကတော့ထိုင်ဝမ်ရေလက်ကြားကိုလင်းတင်တင်မောကြီးရှန်တောင်းပေါ်မှာတရုတ်တင်မော၃ဆင့်ဖြတ်သွားခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့ဒါတရုတ်အစိုးရရဲ့ပုံမှန်မဟုတ်တဲ့ဆင့်ရပြမှုလို့ပြောပါတယ်။ထိုင်ဝမ်ကိုအမြဲမပြတ်စောင့်ကြည့်နေတဲ့တရုတ်စစ်သည်မော်တွေကိုတိုက်ပီနားမှာနေ့စဉ်လိုလိုတွေ့ရပေမဲ့အခုလိုလင်းတင်တင်မော်ကြီးတစ်ဆင့်112မိုင်ပဲကျဲတဲ့ထိုင်ဝမ်ရဲလက်ချားမှာဖြတ်တာမျိုးကတော့2022မတ်လကတည်းကမရှိခဲ့ဘူးပါဘူး။ရှန်နောင်းလင်းတင်တင်မော်ဥဆောင်တဲ့တရုတ်ရဲတပ်တင်မော်၃ဆင့်ဟာထိုင်ဝမ်ရဲလက်ချားကိုဒီကနေ့မွန်းတဲ့ချင်းလောက်ဖြတ်သွားတယ်လို့ထိုင်ဝမ်မျိုးသားကာကွယ်ဝန်ကြီးဌာနကစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပါတယ်။ထိုင်ဝမ်ကကင်းတဲ့ဒီရင်တွေရဲတပ်တင်မော်တွေနဲ့မြေပြင်ကနေပစ်တဲ့မစ်ဆိုင်းဒုံးတွေချထားပြီးတရုတ်တပ်တွေရဲ့လှုပ်ရှားမှုကိုအနည်းချက်ကတ်စောင့်ကြည့်ခဲ့တယ်လို့တုံ့ပြန်ဖို့အတွက်အသင့်ပြင်ခဲ့ရတယ်လို့ထိုင်ဝမ်စစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်။
American ဥဆောင်ပြီး Indo-Pacific နိုင်ငံတွေပါဝင်တဲ့ IPEF စီးပွားရေးညှိနှိုင်းဆွေးနွေးပွဲကိုစနေနေ့က American ပြည်ထောင်စု Detroit မြို့မှာကျင်းပခဲ့ပြီးကုန်ပစ္စည်းထုတ်လုပ်တင်ပို့မှုခိုင်မာပြီးလုံခြုံစိတ်ချရဖို့အတွက်သဘောတူညီချက်တွေကိုရရှိခဲ့တယ်လို့ American ကုသရေးဝန်ကြီးဝန်ကြီး Gina Raimondon ကပြောသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။သဘောတူညီချက်အရပထမအဆင့်အနေနဲ့ကုန်ပစ္စည်းထုတ်လုပ်တင်ပို့မှုပူးပေါင်းဆောင်ရွက်ရေးကောင်စီတရက်ကိုဖွဲ့စည်းသွားဖို့ဒါအပြင်အနောက်ရှက်ဟန်တာတွေဖြစ်လာခဲ့ရင်ကြိုတင်သတိပေးနိုင်ဖို့အတွက်တုံ့ပြန်ဖြေရှင်းဖို့အတွက်အခက်အခဲတုံ့ပြန်ဖြေရှင်းဆောင်ရွက်ရေးကွန်ရက် Crisis Response Network ကိုဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့ကုသရေးဝန်ကြီးဝင်းချီရမန်တန်ကပြောဆိုခဲ့ပါတယ်။သဘောတူညီချက်မှာအလုံသမားခွင့်ရေးဆိုင်ရာသဘောတူညီချက်လည်းပါဝင်ပါတယ်။ကုန်ပစ္စည်းထုတ်လုပ်တင်ပို့မှုတွေမှာအလုံသမားတွေနဲ့ပတ်သက်တဲ့အခွင့်အရေးနဲ့စံချိန်စံညွတ်သတ်မှတ်ဖို့အစိုးရအလုံသမားအလုံရှင်ကိုယ်စားလှယ်တွေပါဝင်တဲ့ဗုတ်အဖွဲ့ဖွဲ့စည်းဖို့တွေလည်းပါဝင်ပါတယ်။အလုတ်သမားဆိုင်ရာအချက်အလက်ဟာ Indo-Pacific IPEF ရဲ့ကုန်ထုတ်ဖြန့်ဖြူးရေးဆွေးနွေးပွဲရဲ့အဓိကအချက်၄ချက်တည်းကတစ်ချက်ဖြစ်ပါတယ်။ကြံ၃ချက်ကတော့ကုန်သွယ်ရေးရာသီဥတုပြောင်းလဲမှုကိစ္စနဲ့အသွင်ကူးပြောင်းရေးဆိုင်ရာကိစ္စတွေဖြစ်ပြီးရှုပ်ထွေးတဲ့အတွက်အချိန်ယူဆွေးနွေးညှိနှိုင်းဖို့လိုအပ်နေပါသေးတယ
်။အရှိလေပိုင်းဒေသတလုံးမှာရုပ်သံနဲ့ဗီဒီယိုထုတ်လွှင့်ပေးနေတဲ့ Saudi Arabia အခြေစိုက် Arabsat ကုမ္ပဏီအတွက်ဆက်သွယ်ရေးဂျိုးရူးတစ်ခုကိုဘီလီယံနာတထဲကြီး Elon Musk ရဲ့ SpaceX ကုမ္ပဏီကစနေနေ့မှာကမ္ဘာပတ်လမ်းတဲကိုလွှတ်တင်လိုက်ပါတယ်။ American ပြည်ထောင်စု Florida ပြည်နယ် Cape Canaveral အဂါဒအရင်လွှတ်တင်တဲ့စခန်းကနေ Beta 8ဂျိုးရူးကို Falcon 9 Rocket နဲ့လွှတ်တင်လိုက်တာလည်းဖြစ်ပါတယ်။ဒီဂျိုးရူးကို၄-၅လအတွင်းမှာပဲစတင်သုံးဆနိုင်တော့မှာဖြစ်ပြီး ဒီဂျိုရုကနေအာဖရိကအလဲပိုင်းဥရောပနဲ့အရှေ့အလဲပိုင်းဒေသတွေအတွက်ရုပ်သံထုတ်လွှင့်တာနဲ့တခြားရေဒီယိုတယ်လီဖုန်းကျင်းနှံစစ်တွေဝန်ဆောင်မှုတွေကိုပေးနိုင်တော့မှာလည်းဖြစ်ပါတယ်။ Airbus ကာကွယ်ရေးနဲ့အာဂါဒါစူးစမ်းရေးကုမ္ပဏီကတည်ဆောက်တဲ့ဒီ Beta 8ဂျိုရုကိုတက်တန်း15နှစ်ရှိပြီဖြစ်တဲ့ Beta 6ဂျိုရုနေရာမှာအစားထိုးမှာလည်းဖြစ်ပါတယ်။အခုအာဂါဒါပြန်တက်မှုကဒီနှစ်အတွင်း SpaceX ကုမ္ပဏီရဲ့36ကြိမ်မြောက်အာဂါဒါခီးစဉ်ဖြစ်ပြီး Florida အာဂါဒါစခန်းကနေကမ္ဘာပတ်လမ်းထဲကိုလွှတ်တင်တာကတော့26ကြိမ်မြောက်ဖြစ်ပါတယ်။ Direct from Washington The Voice of
America VOA သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြခဲ့တာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ပြီးသတင်းဆောင်ပါတစ်ပုဒ်ကိုဥစွာတင်ပြပါောင်းမယ်။အမေရိကန်စိုက်ပျိုးမြေတွေကိုနိုင်ငံသားတွေအထူးသဖြင့်တော့တရုတ်တွေကိုရောင်းချတာကိုတားမြစ်တဲ့ဥပဒေတွေချမှတ်ဖို့အမေရိကန်လွှတ်တော်အမတ်တချို့ကတိုက်တွန်းနေကြပါတယ်။အမေရိကန်မြေယာရင်းနှီးမြှုပ်နှံပိုင်ဆိုင်မှုတွေထဲမှာနိုင်ငံတရာကျော်ရှိတဲ့အထက်မှာတရုတ်ကအဆင့်18မှာရှိနေပါတယ်။တရုတ်ရဲ့အမေရိကန်လက်မြေတွေဝယ်ယူမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းမှာစိုးရိမ်မှုတွေရှိနေပေမဲ့တချို့ဒေသခံတွေကတော့ဒါကိုအရေးထားရမယ့်ကိစ္စတစ်ခုလို့မတွေးမိကြပါဘူး။VOA သတင်းတောက် King Farabot သတင်းပေးပို့ထားတာကိုမတ်စုမင်ကဆက်ပြီးပြောပြပါမယ
်။ American ပြည်ထောင်စု Illinois ပြည်နယ်ကထိတ်တန်းပြောင်းတဲ့ပဲပိဆက်ထုတ်လုပ်မှုအများပြားရှိတဲ့ပြည်နယ်တွေကတခုအပါအဝင်ဖြစ်ပါတယ်။ Galesburg မြို့နာက Wendell Schumann ရဲ့လက်မြေတွေကသူတို့မျိုးရိုးစင်ဆက်ပိုင်ဆိုင်ခဲ့တာပါ။သူတို့ပိုင်တဲ့လက်မြေတွေကိုတရုတ်ရင်းနှီးမြှုပ်နှံသူတွေကလိုက်ပြီးတော့ဝယ်နေတဲ့အတွက်စိုးရိမ်တယ်လို့2019ခုနှစ်ကနေ2020အတွင်းမှာတရုတ်နိုင်ငံနဲ့အခြေဆက်ရှိတဲ့အစုရှယ်ယာရှင်တွေပါတဲ့ကုမ္ပဏီတွေရဲ့စုစုပေါင်းအမေရိကန်မြေယာပိုင်ဆိုင်မှု30ရာခိုင်နှုန်းနီးပါးတက်လာတယ်လို့ရှိုးမန်ကပြောပါတယ်။
It's uncomfortable having your major
သူတို့ကဒီမှာမြေတွေပိုင်ဆိုင်ဖို့လုပ်နေကြတယ်။အချိန်မရဒုက္ခပေးနိုင်တဲ့အဓိကပြိုင်ဘက်တွေရှိနေတာကကျွန်တော်တို့အတွက်တုံ့လုံးစရာဖြစ်နေပါတယ်။
ဒါပေမဲ့ရှုံးမန်ကအနာတဝိုက်တရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့လေယာတွေရှိမရှိဆိုတာကိုတော့မသိဘူးလို့ပြောပါတယ်။ Loot Warrel ကကုမ္ပဏီက Illinois ပြည်နယ် Jason Bale မှာမြေယာရောင်းဝယ်မှုတွေကိုစီမံပေးနေတဲ့ကုမ္ပဏီဖြစ်ပါတယ်
။ With an investment group that I've known
သူဆက်ဆက်လုပ်ကိုင်နေတဲ့ရောင်းဝယ်မှုတော်တော်များများကဒေတာတွင်းနေများတယ်လို့ပြောပါတယ်။
ကျွန်တ
ော်လုပ်တဲ့15နှစ်အတွင်းပြည်ပဝယ်လက်နဲ့အကြုံသေးဘူး။
အမေရိကန်လေယာမြေတွေကိုတရုတ်တွေပိုင်ဆိုင်မှာကိုချင်းချမှုတရက်ဖြစ်နေစိုးရိမ်နေတဲ့သူတွေထဲမှာအိုင်အိုဝါပြည်နယ်အထက်လွှတ်တော်အမတ်ဂျိုနီအန်စ်လည်းပါပါတယ
် You add up all of the acres
အမေရိကန်မှာတရုတ်တွေပိုင်ထားတဲ့မြေတွေအားလုံးပေါင်းရင်ကျမရဲ့ဇာတိအိုင်အိုဝါပြည်နယ်နီးနီးရှိနေပါပြီ
အမေရိကန်စိုက်ပျိုးရေးဌာနစီးရင်နေရာတရုတ်နဲ့ဆက်နွယ်တဲ့ရင်းနှီးမြှုပ်နှံသူတွေရဲ့အမေရိကန်မှာလေမြေတီးတန့်ပိုင်ဆိုင်မှုကမြေအေက၄သိန်းအောက်မှာရှိနေပါတ
ယ် I don't think it's super important
ဘယ်သူပိုင်ဆိုင်တယ်လဲဆိုတာသိဖို့ကတိတ်အရေးကြီးတယ်လို့မထင်ပါဘူးထုတ်ကုန်တွေဘယ်သူပိုင်မြေကလာတယ်ဆိုတာလည်းမသိနိုင်ပါဘူးစိုက်ပျိုးရေးမူဝါဒအရတော့တိတ်အရေးမကြီးဘူးလို့ကျွန်တော်ထင်ပါတယ
်တက်ဆက်နဲ့မြောက်ဒါကိုတာပြည်နယ်အမေရိကန်စစ်စခန်းကြီးရဲ့နားမှာမကြသေးခင်တုန်းကတရုတ်နဲ့ဆက်နွယ်နေတဲ့ရင်းနှီးမြှုပ်နှံသူတွေမြေတွေကိုဝယ်ဖို့စူးစမ်းနေတာကြောင့်အမျိုးသားလုံခြုံရေးအန္တရာယ်နဲ့ပတ်သက်လို့စိုးရိမ်မှုတွေရှိလာနေတာပ
ါ Rural America
ကတော့လူတော်များများကတော့ဥပဒေတွေလိုအပ်နေပြီဆိုတာလက်ခံကြမယ်ထင်ပါတယ်တရုတ်တွေကငွေတို့ပိုက်ဝင်လာမယ်ပြီးတော့ဘာတွေလုပ်မလဲဆိုတာဘယ်သူမှမသိနိုင်ပါဘူ
းအမေရိကန်ပြည်နယ်ဥပဒေပြုလွှတ်တော်အများအပြားကတော့ကွန်ကရစ်လွှတ်တော်ရဲ့လှုပ်ဆောင်မှုတွေကိုကြော်ပြီးနိုင်ငံခြားသားမြေယာပိုင်ဆိုင်မှုတွေကိုကန့်သတ်ဖို့စဉ်းစားနေကြပြီဖြစ်ပါတယ်ရှင်
ဒါကတော့အမေရိကမှာတရုတ်တွေမြေအဝယ်များလို့စိုးရိမ်မှုတွေရှိနေတဲ့အကြောင်းကိုမဆုမုံကပြောပြသွားတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုစတင်တင်ပြပါတော့မယ်ရန်ကုန်မြို့ကဆိုင်ုံတချို့မှာဒီနေ့နွေရာသီမှာစံချိန်တင်လောက်တဲ့အပူလွန်ကဲနေတဲ့အချိန်မှာအလုတ်သမားတွေကိုလေပန်းကားတောင်ဖွင့်မပေးတဲ့အပြင်ဆိုင်ုံအတွင်းလေဝင်လေထွက်ကောင်းအောင်လည်းလုပ်မပေးဘူးလို့အလုတ်သမားတွေကပြောဆိုကြပါတယ်အပူတန်ကြောင့်ကျန်းမာရေးပြဿနာတချို့ကြုံရတဲ့အခါမှာလဲတာဝန်ရှိသူတွေဘက်ကဘာမှဆောင်ရွက်မပေးဘဲဖိအားပေးစိတ်ခိုင်းတာတွေခံနေရတဲ့အကြောင်းဒီတစ်ပတ်ဒုအတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတိဖြတ်တင်ဆက်ထားပါတယ်ခင်ဗျာ
သပန်းကအကြီးရတက်ထားတယ်ဒါမှမဟုတ်ရင်သူတို့ပစ္စည်းတွေကပြက်နေရတို့ပစ္စည်းတွေကအလိုလိုနိုင်ငံသားအမှားရတာတို့အမျိုးမျိုးတော့ကြောင်းမြတ်ချက်တွေတော့ပေးရပါတော့
ဒီလုပ်ငန်းဝင်ပေးရတဲ့ကင်းရှင်းရေးဆိုတာကအလုပ်ရှင်တွေကဥပဒေမှာရှိသီးသားဖြစ်တဲ့အတွက် လုပ်ကိုလုပ်ပေးရမှာပေါ့နော်ဒီလေဝင်လေထွက်ကောင်းဖို့ဆိုလို့ရှိရင်စက်ရုံမှာလုံသားအင်အားနဲ့ညီမျှတဲ့အဆောက်အုံနဲ့ညီမျှတဲ့တို့ဆိုလို့ရှိရင်ရေအေးလိုက်တာတွေလားဒါတွေကပေးတာမျိုးရှိရပေါ့နော်တို့ဆိုလို့ရှိရင်တော့ပန်ကာတွေနဲ့တွားတာမျိုးပေါ့နော်
ပြီးခဲ့တဲ့လတွေတုန်းကနိုင်ငံနဲ့ဒဝမ်းအပူဒဏ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်မြို့ကအထည်ချုပ်စက်ရုံကကြီးကျက်ရေးမှုတွေဟာအလုသမားတွေအလုချိန်တွင်အပူဒဏ်တက်တာအောင်လုပ်ပေးဖို့အတွက်ပန်ငါဖွင့်ဖို့ခွင့်မပြုကြပါဘူး။မင်္ဂလာပါရှင်။မြန်မာနိုင်ငံဒဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုအလွတ်တန်းသတင်းထောက်မွန်မွန်ကရေးသားထားပြီး Frontier မြန်မာကသတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားသလိုအသံတချို့ကိုလည်းပြောင်းလဲအသုံးပြုထားပါတယ်ရှင်။
မီတာကတက်မှာဆိုတဲ့အတွက်ပူလောင်အိုက်ဆက်လာတဲ့နှွေခေါင်ခေါင်မာတော်ကြည်ကျဲရင်မှုတွေကစက်ယုံတဲ့ပန်ကာပေးမဖွင့်ဘူးလို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့အထည်ချုပ်စက်ယုံအလုပ်သမားတဦးကပြောပြပါတယ်ကြည်ကျဲရင်မှုတွေဖျက်တောက်တာတဲ့တခြားအရာတွေလည်းရှိပါသေးတယ
်တောက်ရည်တွေနဲ့ပတ်သက်ပြီးတော့သူကအေးအောင်တော့မလုပ်သေးနိုင်ဘူးတကယ်မပူအောင်တော့သူလုပ်ပေးမယ်ဆိုပြီးတော့သူကတိတော့ခံထားတယ်ပေါ့နော်အခုညီမတို့ဒီကြုံနေရတဲ့ပြဿနာပါလဲဆိုလို့ရှိရင်ဒီဧည့်သည်တွေလာမယ်ကိုယ်စားလှယ်တွေလာမယ်လို့ပြောတဲ့အခါကျလို့ရှိရင်ဒီကျုပ်ဆရာလည်းမပြောလဲဆိုတဲ့ခါကျတော့ကျွန်တော်ဝန်ထမ်းတွေကြွားပါနော်ဥမာထားတယ်တကယ်လို့နင်တို့ဘသူကပဲမင်းနေကြီးရပူလာလို့မင်းကြီးကအေးတယ်လို့ပြောချီသူပြောထားတယ်ပေါ့နော
်မြန်မာမှာနွေရာသီစပြီးဆိုတဲ့မက်လာကစားလို့မျိုးကြီးရဲ့အပါအဝင်တနိုင်ငံလုံးအပူချိန်တိတိတသားမြင့်တက်လာခဲ့ပါတယ်။ဒီလိုနေပူချိန်မြင့်တက်နေချိန်မှာအာနာသိမ့်မှုရဲ့နောက်ဆက်တွဲစီးပွားရေးကျဆင်းတာနဲ့အတူလက်စစ်မီးတွေကလည်းပုံမှန်မရနေတော့ပါဘူး။ရန်ကုန်မြို့ရဲ့တချို့နေရာမှာနိုင်ရီပိုင်းသာလက်စစ်မီးရပြီးနိုင်ငံရဲ့တခြားဒေသတွေမှာတော့ဒီထက်အခြေအနေပိုဆိုးပါတယ်။ဒါအပြင်လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဝန်တန်းထောင်ပေါင်းများစွာအလုပ်ထွက်ကြတာဒါမှမဟုတ်စစ်တပ်ကိုဆန့်ကျင်တဲ့အကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်သွားကြတာလည်းရှိနေပါတယ်။အပူချိန်40နဲ့45ဒီဂရီရောက်သွားတတ်တဲ့ရန်ကုန်မြို့ကစက်ရုံအလုပ်ရုံတချို့အတွင်းမှာဆိုရင်ပန်ကာမဖွင့်ပေးတာဒါမှမဟုတ်လေဝင်လေထွက်မကောင်းတဲ့နေရာတွေမှာဖိအားပေးအလုပ်စီခိုင်းခံရတာကြောင့်အလုပ်သမားတွေအတွက်ကျန်းမာရေးပြဿနာတွေဖြစ်လာစေခဲ့ပါတယ်။
ဆွေမလေးလိုင်းနေတယ်အပေါ်ကြီးကနေပန်ကာအကြီးကြီးပေါ့နော်ခွင့်ပေးဖို့ဒီမှာတော့တောင်းဆိုထားရတယ်သူတို့ပစ္စည်းတွေကပြက်နေရတော့ပစ္စည်းတွေကအဲ့လိုမျိုးနိုင်ငံသားအမှားရတာတို့မျိုးမျိုးတော့ကြောင်းမြတ်ချက်တွေတော့ပေးရပါတော့နော်ငကူကလေးပေါ့သူအခုချိန်မပေးထားတဲ့ညာမျိုးရှိတယ်ရှင်ကြတော့အချင်းကြီးလားဆိုတော့ခါလဲတော့ပူမပူအောင်လို့ပဲကိုလေးကထိန်းနောက်နေတဲ့သဘောမျိုးပေါ့နော
်အလုတ်သမားတွေကအလုတ်လုံရင်အရန်ပူလာရင်တောက်ဖို့ဓာတ်စာရည်ယူသွားဖို့ကိုလည်းချိချက်ရင်မှုတွေကယူခွင့်မပေးပါဘူးဒါတွေမှောက်ရင်စက်ရုံတွေကအကုန်ကျန်းတွေအယောင်ဆွန်းထင်းသွားမှာကိုကြောက်ကြလို့ဖြစ်ပါတယ်မြန်မာမှာဒီနှစ်ဟာအပူဆုံးနှစ်တစ်နှစ်ဖြစ်တယ်လို့မိုးဇလာရဲ့အချက်လက်တွေအရသိရပါတယ်ရန်ကုန်အပါအဝင်မြို့ကြီးဆယ်မြို့မှာအပူချိန်40ဒီဂရီဆဲလ်စီယပ်ထက်ကျော်ပါတယ်မီးအချိန်အကြာကြီးပြက်လို့အပူဒဏ်ကြောင့်သေဆုံးသူအနည်းဆုံး3ယောက်ရှိရဲ့လို့မီဒီယာတွေကဖော်ပြကြပေမဲ့အပြင်မှာဒီထက်လည်းပိုများနိုင်ပါတယ်အမျိုးသမီးလှုပ်သားတွေအများဆုံးရှိရဲ့အထည်ချုပ်စက်ရုံတွေမှာတော့ကိုဝန်ဆောင်တွေဟာလည်းအပူဒဏ်ကြားမှာဒီအခြေအနေတွေကိုအံတုရင်အလုပ်လုပ်ကင်နေကြရပါတယ်။အပူဒဏ်ကြားဖြစ်တဲ့နောက်ဆက်တွဲခေါင်းမူခေါင်းကိုင်းအော့အန်တဲ့လူတွေလည်းစက်ရုံတွေမှာမကြာခဏဖြစ်ပွားနေပေမဲ့စက်ရုံတွေဘက်ကတော့ဒါကိုလစ်လျူရှုထားစေအခြေအနေဖြစ်ပါတယ်။2019ခုနှစ်ကပြဋ္ဌာန်းခဲ့တဲ့လုပ်ငန်းခွင် BND ရဲ့ကင်းရှင်းဥပဒေထဲမှာအလုပ်သမားတွေဟာဒီလိုလူအခွင့်အရေးချိုးဖောက်တာတွေကိုကာကွယ်ပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းချပြီးသားဖြစ်ပါတယ်။ဒါပေမဲ့2021ဆေးအနာသိမ်းပြီးနောက်ပိုင်းကလေးကအခွင့်အရေးတစားစားနဲ့တိုက်စားခံလာရပါပြီ။အနာသိမ်းနှစ်နှစ်ကျော်ကာလအတွင်းအလုပ်သမားခေါင်းဆောင်နဲ့အလုပ်သမားအရေးလှုပ်ရှားသူ300ကျော်ဖမ်းဆီးထောင်ချခံထားရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ် CDUM ရဲ့ဗဟိုအလုံအမှုဆောင်အဖွဲ့ဝင်မခိုင်စာအောင်ကပြောပါတယ်။ကြံတဲ့တချို့သူတွေဟာလည်းအဖမ်းခံရနိုင်တာကြောင့်ရှောင်နေကြရပါတယ်။ကြံတဲ့အလုံသမားအဖွဲ့အစည်းတွေဟာလည်းပြောဆိုလုံးကင်တမကန့်သက်ခံထားရတဲ့အခြေအနေပါ။ဒ ဒါရီအားလုံးရဲ့ရလဒ်ကတော့အလုံသမားတွေနင်းနာသမျှကိုတန်ကြားနိုင်မဲ့ရန်တရားတွေရက်တန့်သွားခဲ့ရတာပါမြန်မာနိုင်ငံအထွေထွေအလုံသမားသမဂ္ဂများအဖွဲ့ချုပ် FGWM ဥက္ကဋ္ဌမမိုးစန္ဒာမြစ်ကအလုံသမားဦးစီးဌာနရဲ့စစ်ဆေးရေးမှုတွေဟာစက်ရုံလုပ်ငန်းဝင်တွေအထိတေးချသွားပြီးတော့ကျန်းမာရေးနဲ့လုပ်ငန်းဝင်ဘေးရန်တွေရဲ့ကင်းရှင်းရေးစည်းကမ်းလိုက်နာမှုရှိမရှိကိုစစ်ဆေးသင့်တယ်လို့ဆိုပါတယ်
ဒီလုပ်ငန်းဝင်ဘေးရန်တွေကင်းရှင်းရေးဆိုတာကအလုပ်ရှင်တွေကဥပဒေမှာရှိပြီးသားဖြစ်တဲ့အတွက်လုပ်ကိုလုပ်ပေးရမှာပေါ့နော်ဒီလေဝေလေထွက်ကောင်းဖို့ဆိုလို့ရှိရင်စက်ရုံမှာလုံသားအင်အားနဲ့ညီမျှတဲ့အဆောက်အုံနဲ့ညီမျှတဲ့ချို့ဆိုလို့ရှိရင်ရေအေးလိုက်ကာတွေလားဒါတွေကာပေးတာမျိုးရှိတယ်ပေါ့နော်ချို့ဆိုလို့ရှိရင်တော့ပန်ကာတွေနဲ့တွားတာမျိုးပေါ့နော်ဒါပေမဲ့အဲ့ဒီပစ္စည်းတွေပန်ကာတွေရေလိုက်ကာတွေကလည်းစက်ရုံနေမှာအလုပ်သမားတွေရဲ့အရေအတွက်နဲ့ညီမြအောင်မရှိဘူးပေါ့နော်
အထည်ချုပ်စက်ရုံတွေမှာချုပ်ရိုးချုပ်သားတွေသေချာမြင်အောင်တတ်ထားတဲ့မိချောင်းတွေဟာအပူချိန်ပိုတက်စေရဲ့လို့သူကဆက်ပြောပါတယ
်အလုပ်သမားတွေကငွေရဲ့အပူစက်ရုံရဲ့အပူလုပ်ငန်းဝင်ရဲ့မိချောင်းတွေရဲ့အပူတွေကိုခံနေရတဲ့အပေါ်မှာလေဝင်လေထွက်မျှတမှုမရှိတဲ့ဒဏ်တွေကိုခံစားတချို့ဆိုလို့ရှိရင်နေအရန်ပူတဲ့အချိန်မျိုးဆိုရင်အလုပ်သမားတွေကလုပ်ငန်းခွင်ထဲမှာမူးမက်လေလဲတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဖြစ်ကြတယ်တအားပူပြီးတော့အဲခေါင်းတွေမတရားကြိုက်ချွေးတွေမတရားထွက်ပြီးတော့မှဒါတွေကလည်းအရှိမကျမတို့အများကြီးကြုံခဲ့ဘူးလေပေါ့နော်လှုပ်ရှင်တွေဘက်ကတော့သူတို့အကျိုးမြတ်ရဖို့အတွက်ကိုပဲသူတို့ကတော့သူတို့ရဲ့ဒီအကျိုးစီးပွားအပေါ်မှာရုပ်ရုံမသွားဘဲနဲ့တော့သူတို့လှုပ်ရှားရှိတဲ့ဟာကိုဆက်လုပ်နေတာပေါ့နော
်အလုံသမားတွေရင်ဆိုင်နေရတဲ့ဒီအပူဒဏ်ပြဿနာကသူတို့အလုပ်ချိန်ပြီးသွားရင်တောင်မပြီးသေးပါဘူးစက်ရုံအလုပ်သမားတွေဟာလူများစွာစုနေကြတဲ့အဆောင်ခန်းချင်းချင်းလေးရဲ့မှာသူတို့အလုပ်ဖော်ကင်ဖက်တွေနဲ့အတူနေကြရတာပါအဆောင်မှာလည်းမီးပြတ်ကြကများလို့အလုပ်သမားတွေဟာတရက်မှာ24နာရီပတ်လုံးအပူဒဏ်ကလွတ်တဲ့အချိန်ဆိုတာအတော်ရှားပါတယ်ဒီအချိန်တွေအတွက်အဖြေကတော့အာနာသိန်းစစ်ကောင်စီတပ်ကိုတွန်းလှန်နိုင်ဖို့ပဲဖြစ်တယ်လို့ NUG ရဲ့အလုပ်သမားရေးရာဌာနဘက်ကဆိုပါတယ်အမျိုးသားညီညွတ်ရေးအစိုးရအလုံသမားဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နေကအလုံသမားတွေအနေနဲ့သူတို့မကျေနပ်ချက်တွေကိုဆက်ပြီးထုတ်ဖော်ပြောဆိုလာဖို့လိုတယ်လို့ပြောပါတယ်
။အလုံသမားတို့ကလည်းဒီဟာနဲ့ပတ်သက်ပြီးတော့ရသမျှကိုဥရေဘောင်မင်းတိုက်ပွဲတွေနဲ့လည်းသူတို့ရင်ဆိုင်ကြမှာပဲ။ပေါင်းတောင်းဆိုတာလေဒါတွေနဲ့ရောအဲညီမျိုးစုံနဲ့ဒါတောင်းဆိုပါမှာပဲ။အဲကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအလုံသမားဝန်ကြီးဌာနအနေနဲ့လည်းအလုံသမားတွေကိုလည်းမထီကိုက်အောင်ပေါ့နော်မထီကိုက်အောင်လို့ကျွန်တော်တို့တွေသူတို့ရဲ့အခွင့်အရေးပို့ပြီးရရရှိအောင်လည်းဒီဘက်ကစူးစမ်းပြီးနေပါတယ်ဒီအလုံသမားတွေရဲ့အခွင့်အရေးကိုဘယ်လောက်ကြီးပဲကျွန်တော်တို့တောင်းဆိုဥရေတွင်တိုက်ပွဲကိုဘယ်လောက်ပဲဝင်နေပြောစကားစကားဥရေပေါင်းပြင်ပကနေပြီးတော့အနာသိမ့်ထားတဲ့ဒီအုပ်စုဖြစ်တယ်ပေါ့နော်ဒါကြောင့်သူတို့ကတော့ဥရေလည်းခယူဆိုင်မှာမဟုတ်ဘူးအလုံရှင်တွေကလည်းဒီလိုမျိုးပဲထူပေါနေမှာပဲ
အမျိုးသမီးစက်ရုံအလုပ်သမားတူကတော့သူ့လှုပ်ဖို့ကင်ဖက်တွေကပါသူတို့ကြုံနေရတဲ့ဆိုးဝါးတဲ့အခြေအနေတွေကိုပြောရဲတဲ့တတိရှိလာစေချင်ပါတယ်ဒါပေမဲ့အလုပ်ရှင်ရဲ့သဘောထားကပိုအရေးကြီးတယ်လို့သူကပြောပါတယ
်ဒါကိုချင်းစာတရားနဲ့တော့ဆိုင်တာပေါ့နော်ကိုချင်းစာတက်လို့ရှင်တော့ဒီဟာအလုံးကတော့အဆင်ပြေမှာလို့ဖြစ်ဟုတ်ဒီအပူချိန်ကြီးဆိုတာကဒါစက်ရုံတိုင်းကလှုပ်ရှင်တိုင်းကဒီဝန်ထမ်းတွေကိုဖြည့်ဆွက်ပေးရမယ်ဟိုတောင်းဝတ်တရားထဲမှာပါတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာညီမတို့ဒီလိုမျိုးကြီးပြက်ကွက်မှုတွေအများကြီးနဲ့ရင်ဆိုင်ကြုံလို့နေရတယ်ပေါ့နော်ဝန်ထမ်းတိုင်းကိုပေါ့နော်ဒီလိုဖြစ်နေတဲ့ပြဿနာတွေအလုံးကိုပေါ့နော်တဦးတယောက်တည်းမဟုတ်ရောမှာအများနဲ့စုပြီးတော့ပေါ့နော်ဒါကိုရဲ့ခေါင်းကိုရဲ့ဒီလှုပ်ပေးရမယ့်လှုပ်ရှင်တွေကိုသိအောင်ပြောပြပေးစီရှင်လာပေါ့နော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒိုအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ကြရတာပါအခုဆက်လက်ပြီးတော့ Democracy လူခွေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်မြမအပါဝင်ကဘာတဝမ်းကမတူကွဲပြားတဲ့လူမျိုးစုတွေလာရောက်အခြေချနိုင်နေတိုင်းနဲ့အမေရိကန်ပြည်ထောင်စုမှာလူမျိုးရေးပွတ်တိုက်မှုတွေအခုနောက်ပိုင်းပိုပြီးတွေ့လာရပါတယ်ဒီပေါ်အာရှနယ်ပါတယောက်ရဲ့အတွေ့အကြုံတွေကို Club by Tech သူကပါမောက်ခဒေါက်တာရီမွန်ကိုဆက်သွယ်ပြီးဒီတပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဦးတင်မောင်တန်းကပြောပြထားပါတယ်
မန်ကာရဲ့ဒီမိုကရေစီနဲ့လူခွင့်ရေးစနစ်ဟာလူမျိုးကွဲပြားမှုထဲမှာခြေသုံးရတဲ့စနစ်တစ်ခုပိုလို့ဖြစ်လာနေပါတယ်။ဒီကြောင့်မိမိအတွေ့အကြုံကိုမျှဝေဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Colby College ကစီးပွားရေးဌာနပေါ်ပေါက်ကဒေါက်တာရီမူသူဖြစ်ပါတယ်။မင်္ဂလာပါဆရာမရေ
။ဟုတ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့ဒီလာထဲမှာပဲအမေရိကန်နိုင်ငံမှာခြေဆိုင်တဲ့ပူးသုတေနအဖွဲ့ကပေါ့နော်လေးလာချက်တစ်ခုကိုထုတ်လိုက်ပါတယ
်ဟုတ်
ဒီရာစုအလယ်ရောက်လာတဲ့အခါမှာတဲ့အာရှတိုက်တာအမေရိကန်တွေကပြောင်းရွှေ့နေထိုင်ကြသူလူမျိုးတွေထဲမှာအကြီးမားဆုံးအုပ်စုဖြစ်လာတော့မယ်လို့သူတေနတွေ့ရှိချက်ကပြောပါတယ်ဒါပေမဲ့အဲ့ဒီအထက်မှာမြန်မာလူဦးရေကတော့နင်းနေတာကိုသွားပြီးတွေ့ရပါတယ်2019ခုနှစ်စရင်ရဆိုလို့ရှိရင်အမေရိကန်မှာမြန်မာလူဦးရေက 38,900 ဝန်းကျင်ပဲရှိတယ်လို့တွေ့ရပါတယ်2019ခုနှစ်ကဆိုလို့ရှိရင်မြန်မာ 18,000 ပဲရှိတာပါအမေရိကန်မှာပေါ့နော်ဒီတော့လာအိုနိုင်ငံကမောင်လူမျိုးနောက်မြန်မာနဲ့နီပေါ်လူမျိုးတွေဟာအမေရိကန်ကိုနောက်ဆုံးမှရောက်လာကြတဲ့အာရှတိုက်သားတွေဖြစ်တယ်လို့ဆိုပါတယ်ဒီတော့ဟိုပြောင်းရွှေ့နေထိုင်သူတယောက်အနေနဲ့ပေါ့နော်ဆ iam တွေ့ကြုံခဲ့ရတာရောနောက်ပြီးတော့ကြားဘူးနားဝရှိတာရောပထမဦးဆုံးအဲမျှဝေပေးစေခြင်းပါလေ
ဟုတ်ကဲ့ဆရာအကျွန်မစပြီးတော့ပြောချင်တာကတော့ကျွန်မရဲ့အတွေ့အကြုံကပေါ့နော်ဒါဗမာပြည်ကကြောင်းလာတဲ့လူတယောက်ရဲ့အတွေ့အကြုံပေါ့အဲ့တော့ဒါကြောင်းလာတဲ့ရင်းနဲ့ဒီမှာဆက်ပြီးတော့အထမုံဝမ်းကြောင်းမှုလုပ်ဖြစ်သွားတဲ့လူမျိုးရဲ့အတွေ့အကြုံပေါ့ academic တယောက်ရဲ့အတွေ့အကြုံကိုပြောချင်ပါတယ်အဲ့တော့ကျွန်မရဲ့အာရှတိုက်တာအမေရိကန်တယောက်အနေနဲ့အားလုံးကိုစားမပြူဘူးဆိုတဲ့ကိစ္စကိုဥစားပြီးပြောချင်ပါတယ်ကိုယ့်ရဲ့တွေ့ကြုံတွေကကောင်းတာလေးတွေရောမကောင်းတာလေးတွေရောပြောပြပါဆိုရင်တော့ကောင်းတာကနေစမှာပေါ့လေကောင်းတာကတော့ဒီမှာလူမျိုးစုံပါတယ်လူမျိုးစုံတဲ့အတွက်ရင်ကျေးမှုဒီပါလာစကားဟိုတိတ်ပန်အရာရောအကုန်လုံးပညာရေးအရာအင်တန်စုံပါတယ်နောက်ပြီးတော့လူတွေရဲ့အတွေ့အကြုံလူတွေရဲ့ယဉ်ကျေးမှုမျိုးစုံကိုတွေ့ရပါတယ်ကိုတခါမှမကြုံမှုတဲ့လူဟိုယဉ်ကျေးမှုပဲဖြစ်ဖြစ်မျိုးစားအားလုံးကိုကြုံတော်တော်များများကိုကြုံတွေ့ကြရတော့ခဲ့ရပူပါတယ်အဲ့တော့အဲ့ဟာကိုမကောင်းတာလည်းထည့်ပြောခြင်းလည်းရပါတယ်ဆရာလူမျိုးတွေများတဲ့အတွက်လူမျိုးတစ်မျိုးနဲ့တစ်မျိုးမှာဒါလူမျိုးရေးကိစ္စကလည်းပို့ပြီးတော့ရှုပ်ထွေးလာပါတယ်နောက်တစ်ခုပေါ့ကောင်းတဲ့အချက်ပေါ့နော်အနည်းဆုံးတော့ဒီ high school နဲ့တက္ကသိုလ်အစ်စ်မှာပေါ့freedom of expression ရှိပါသေးတယ်အခုတော့ဒါကလည်းအခုလို့ပြောလို့မရတော့ပါဘူးဆရာလည်းသိတဲ့အတိုင်းပဲ high school level မှာ solution စာပြီးတော့ United States ပါတော့မှာကန့်သတ်မှုတွေရှိလာနိုင်တဲ့အခြေအနေရော
ဆိုတော့ဆရာမသဘောမတွေ့တာလေးတွေရောပါလိမ့်ရှိလေ
သဘောမတွေ့တာပါလိမ့်ရှိလေဆိုတော့ဒါဒီနိုင်ငံကအရင်ရှင်စနစ်ကြီးဆိုးတဲ့နိုင်ငံပေါ့နော်အဲ့တော့ဒီဥစ္စာကလူမျိုးရေးကိစ္စမှာလည်းအင်မတန်တက်ရောက်မှုရှိပါတယ်။ဒီကျမဆန်ရှောက်မှုတို့ပညာရေးကအလကားမဟုတ်ပါဘူး။အင်မတန်ဟိုကျမရေးနဲ့ပညာရေးကအင်မတန်အကုန်ကြများတဲ့နေရာမနော်
။ဦးရဲ့လေ့လာချက်မှာတော့စီးပွားရေးရဆိုရင်တဲ့ဒီအာရှတိုက်သားအမေရိကန်တွေကကောင်းကြတယ်လို့တွေ့ရပါတယ်။ဆိုတော့ဝင်းဝေးတွေကိုအ ਨੇ အများကျွန်တော်တို့စီပြီးကြည့်လိုက်လို့ရှိရင်အလဲတဲ့တဲ့အာရှတိုက်သားအင်အောင်စုရဲ့နှစ်စဉ်ဝင်ငွေက2019ခုနှစ်မှာဆိုလို့ရှိရင် 15,800 ရှိပါတယ်အမေရိကန်နိုင်ငံတစ်ခုလုံးရဲ့အလဲတဲ့တဲ့မိသားစုဝင်ငွေက 6,100 ပဲရှိတာပါဒါပေမဲ့ကျွန်တော်တို့ဒီအာရှအုပ်စုထဲမှာပဲပါတယ်မြန်မာအင်အောင်စုကတော့ဒီအာရှတိုက်သားအုပ်စုထဲမှာအ ਨੇ ဆုံးဝင်ငွေရှိတဲ့အုပ်စုတို့ဒါသွားပြီးတွေ့ရပါတယ်မြန်မာက4,400ပဲဝင်ငွေရှိပါတယ်ဒီနှစ်မှာပေါ့နော်ဆိုတော့ဆရာမရေဒီအာရှတိုက်သားအမေရိကန်တွေဟာဘလို့နီးတွေနဲ့ကြိုးစားခဲ့ကြတာကိုဆရာမတွေ့ဘူးကြားဘူးတော့မြင်ဘူးပါလက်ခင်ဗ
ျကျွန်မခြုံပြီးတော့ပြောရမှာနည်းနည်းလေးဝင်လေးတယ်ကိုယ့်ရဲ့အတွေ့အကြုံကကိုယ့်ရဲ့ပုံကိုရေးရအတွေ့အကြုံတစ်ခုပဲဖြစ်တဲ့အတွက်ဟိုပညာရှင်တယောက်အနေနဲ့ဖြတ်သန်းရတဲ့အတွေ့အကြုံမျိုးဖြစ်တဲ့အတွက်ပေါ့နော်အဲတော့ဟိုဒီမှာ modern minority လို့ခေါ်ကြတယ်စံပြလူမျိုးစုလို့ခေါ်ကြတယ်ဒါပေမဲ့ကိုဟာကိုဆိုရင်တော့ဟုတ်လာပြီးထင်ရတာပေါ့ဒါပေမဲ့ခုနပြောသလိုမျိုးပဲ modern minority ဆိုတာအားလုံးကိုစားမဖြစ်ပါဘူးဒီနိုင်ငံအမြင်နဲ့လူတွေရဲ့အမြင်ကတော့ စာကြိုးစားရဲပေါ့ပြီးလို့ရှိရင်အလုပ်ကြိုးစားရဲပေါ့နော်အဲ့တော့ကဒါဒါကိုအလုပ်ခြုံပြီးတော့ပြောရမယ်ဆိုရင်ဒီကိစ္စအာဟိုတိတ်ပြီးတော့အပေါ်ရန်ဆန်တယ်လို့ပြောရမှာပေါ့နော်အဲ့တော့ဘယ်လိုပြောဟိုဘယ်လိုစူးစမ်းခဲ့ကြတာတွေ့လဲဆိုတဲ့ကိစ္စနည်းနည်းလေးပြောရတာခက်ခဲပါတယ်ဆရာ
ဆိုတော့ဒီနေ့ဒီ Howard University ရဲ့ဒီပွဲနေ့တမင်မှာဆိုလို့ရှိရင်တပ်ပရာဂျိုးပိုင်နဲ့မိန်ကုန်းပြောတဲ့အခါမှာဒါလူမျိုးကြီးစိုးရေးဝါဒဟာတဲ့ဒီမိုကရေစီအတွက်အကြီးမားဆုံးအနေဖြစ်တဲ့ဆိုပြီးတော့ဒါ American Democracy နဲ့ပတ်သက်ပြီးတော့သူကပြောသွားတာကိုတွေ့ရပါတယ်ဆိုတော့ဒီသူတေနာတွေ့ရှိချက်မှာလည်းလူမျိုးခွဲခြားမှုတမျိုးမျိုးများရှိသလားလို့မေးတဲ့အခါမှာလူမဲတွေပုံမှာရှိတယ်လို့ဖြေတဲ့သူက80%ခန့်လုံးရှိပြီး Latin American ရွှေ့ပြောင်းနေထိုင်သူတွေပုံမှာရှိတယ်လို့ဖြေသူက86%ခန့်လုံးရှိပါတယ်။နောက်ပြီးအာရှနယ်ဘွားတွေပုံမှာရှိတယ်လို့ဖြေသူက80%ခန့်လုံးရှိတာတွေ့ရပါတယ်။ဆိုတော့ဒီလူမျိုးရေး dynamic နဲ့ပတ်သက်ပြီးတော့လည်း American မှာဆ ्याम ရဲ့အတွေ့အကြုံလေးနဲ့ထင်မြင်ချက်လေးကိုပြောပြပေးပါဦးခင်ဗျာ
။လူမျိုးတွေကတမျိုးနဲ့တမျိုးကအများရန်ဆရာပြောသလိုမျိုးပေါ့ပို့တိုက်မှုပေါ့အဲ့ဟာတော့အများရန်ရှိနေပါပဲအဲ့တော့ညီမျိုးစုံနဲ့ပုံစံမျိုးစုံနဲ့ရှိနေပေါ့နော်ဒီနိုင်ငံမှာလူမျိုးစုတွေများတဲ့အတွက်အဲ့ဒီပို့တိုက်မှုကလည်းလူဖြူနဲ့လူမဲကြားမှာလူမဲနဲ့အရှာသားကြားမှာအာလူမဲနဲ့လူမျိုးကြားမှာအမျိုးမျိုးပေါ့နော်အဲ့တော့အဲ့လိုမျိုးပို့တိုက်မှုတွေအများကြီးရှိနေတယ်အဲ့တော့နောက်တစ်ခုစဉ်းစားမိတာပေါ့နော်နောက်တစ်ခုစဉ်းစားမိတာကအာလူမျိုးတစ်မျိုးကအာငကူကသူတို့ကလူမျိုးအကြီးအမားဆုံးလူမျိုးစုပေါ့အဲ့ဒီကအစပိုင်းမှာတော့လူနည်းစုကိုအာပံ့ပိုးခြင်းတဲ့လူတွေရှိတယ်အာပံ့လဲပဲရပေါ့အာဒါပေမဲ့တဖြည်းဖြည်းနဲ့အာအကြီးလူမျိုးစုကသူတို့ရဲ့အာဘယ်လိုပြောရမလဲ authority ကိုချိန်ချောက်လာတဲ့အခြေအနေမျိုးသူတို့ရဲ့လုတ်ပိုင်
ကိုချိန်ချောက်တဲ့ power တွေကိုချိန်ချောက်လာတဲ့အခါ
ချိန်ချောက်လာတဲ့အခြေအနေမျိုးရောက်လာလို့ရှင်ပို့ပြီးတော့ဒါလူမျိုးပုတ်တိုက်မှုပေါ့ပို့ပြီးတော့ကြီးထွားလာပြီပေါ့နော်အဲ့တော့အခုကအဲ့လိုမျိုးအခြေအနေမျိုးကိုရောက်လာခံနေပြီပေါ့အဲကျွန်မဟိုကတော့နှစ်တော့အတိအကျမသိတော့ဘူးတစ်ချိန်မှာလူပြူတွေကလူနည်းစုဖြစ်နိုင်တဲ့အခြေအနေရောက်တော့မှာပေါ့နော်အဲ့ခါကျတော့ဒါဒီလူမျိုးပုတ်တိုက်မှုကပို့ပြီးတော့ထင်ရှားလာတယ်ပို့ပြီးကြီးထွားလာတယ်ပေါ့ဒါကဒီမာရင်တွေ့ကြုံရတာမဟုတ်ပါဘူးဒီနိုင်ငံတော်တော်များများမှာမာဒီမလေးတီတီမျိုးတွေတွေ့ကြရပါမယ
်။နောက်ဆုံးမေးခွန်းပေါ့နော်ဆရာမဒီလူအဖွဲ့အစည်းတရားအတွင်းမှာဒီမိုကရေစီနဲ့လူ့ခွင့်ရထွန်းကားဖို့အတွက်ဆိုရင်လူမျိုးခွဲခြားမှုနဲ့ပတ်သက်ပြီးတူးချင်းအဆင့်ဒါမှမဟုတ်ကိုယ်အတိုင်းဝိုင်းအတိုင်းဝင်းအဆင့်ကိုယ်ရရအဆင့်မှာဘာတွေကိုလှုပ်ဆောင်ရင်ပို့ပြီးသိမြတ်တယ်လို့ဒီနိုင်ငံရဲ့အတွေ့အကြုံကဆက်မတွေ့ရပါတယ
်။ဟုတ်ကဲ့ဆရာဒါကတော့ဆရာပြောသလိုပေါ့နော်မူဝါဒအစဉ်ကိုပြောတာမဟုတ်ဘူးပေါ့။တယောက်နဲ့တယောက်ယဉ်ကျေးမှုမတူတဲ့လူမျိုးစုချင်းချင်းပေါင်းသင်းဆက်ဆံကြတာတယောက်နဲ့တယောက်ပို့ပြီးတော့နားလည်မှုရစီတယ်လို့ယူဆပါတယ်။နောက်တစ်ခုကတော့ခုနက stereotype တဲ့ကိစ္စပေါ့နော်။ဆွဲတွေပေါ့ဆွဲတွေကအခုထိဖြောက်လို့မရပါဘူး။အဲ့တော့အဲ့ဆွဲတွေကိုကိုဟာကိုတတိထားပြီးကြီးနိုင်လို့ရှင်ရယ်ဒီလူမျိုးရေးကိစ္စတချို့နည်းနည်းလျှော့သွားတယ်ပေါ့နော်ဒါကတော့အလွယ်ပြောတာပေါ့ဟောကျော်အစွဲတွေကတော့အများကြီးပဲဆိုတော့အဲဒီဟာဒီနှစ်ချက်ပေါ့အဲ့ဒါကတော့ဒီကိုပုဂ္ဂိုလ်တဝူးတယောက်ချဲနေနဲ့လုပ်လို့ရတဲ့ကိစ္စရှိပါတယ
်ရရွာအတိုက်ဝန်းအနေနဲ့ဆိုရင်ဆရာမ
ရရွာအတိုက်ဝန်းအနေနဲ့ဆိုလို့ရှိရင်တော့အာဒီလူမျိုးခုနကဒီတူတယောက်ချင်းကိစ္စကိုနည်းနည်းလေးချဲ့ကားလိုက်မယ်ဆိုလို့ရှိရင်ဒီဟို community ပေါ့သူ့ရဲ့ community မှာဘယ်သူပဲဖြစ်ဖြစ်ဝင်ပါနိုင်တဲ့အခြေအနေမျိုးပေါ့ဒါကိုရရွာက family ပြင်မယ်ဆိုလို့ရှိရင်ဒါလူမျိုးပါတာမရှိဘူးဒါဟိုလူမျိုးလူမဲမရှိဘူးပါဝင်ပါနိုင်တဲ့အခြေအနေမျိုး family ပြင်မယ်ဆိုလို့ရှိရင်ဒါတင်ပြောတဲ့အခြေအနေမျိုးပေါ့နော်
အများကြီးကျေးဇူးတင်ပါတယ်။ဟုတ်တယ်
။ဟုတ်ပါရှာ။ဟုတ်ကျေးဇူးတင်ပါတယ်
။ So အခုဆွေးနွေးတင်ပြသွားခဲ့သူကတော့ American နိုင်ငံမှာရှိတဲ့ Coffee College မှာဒီဘဝပေးတာဌာနမှာပေါပေါကဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာယူမွန်သူဖြစ်ပါတယ်။ကျွန်တော်တင်ပါတယ်
ဥဒေမောင်သားအပစင်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြန်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို Washington DC မြို့ရကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲအပစင်ကန္တာတွေကိုဆက်လက်ထုတ်လွှင့်ပေးပါောင်းမယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American တိုင်းရဲ့တနေ့ငွေနေ့မနေ့ပတ် radio ရုပ်သံအစီအစဉ်တွေကို radio တန်လွင့်အစီအစဉ်တွေကိုတော့ line meter 25 kHz 11133 line meter 40 kHz 9133 line meter 58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ဆက်လက်ပြီးတော့အပစင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အစီအစဉ်တွေကိုတင်ပြမှာဖြစ်ပါတယ်။ပထမအဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့ရုရှားဝန်ကြီးချုပ်ဟာတရုတ်ပြည်ကိုရောက်ရှိအလဲပတ်ရောက်ရှိသွားပါတယ်။တစ်ချိန်တည်းမှာပဲတောင်တရုတ်ပင်လယ်ပြင်တွေကတရုတ်သင်္ဘောတွေပြန်လည်ထွက်ခွာပေးဖို့ဗီယက်နမ်ကတောင်းဆိုပါတယ်။ဒါအပြင်ပြင်သစ်သမ္မတမက်ခရွန်ရဲ့မွန်ဂိုလီးယားခရီးစဉ်နဲ့တောင်ကိုရီးယားရဲ့ပထမဆုံးကိုပိုင်ဂျူဒူလွတ်တင်တဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲစူးစီးတင်ပြပေးပါမယ
်ရုရှားဝန်ကြီးချုပ်မီခိုင်မစ်ရှန်စတန်ဟာတရုတ်ပြည်ကိုသူ့ရဲ့ပထမဆုံးခရီးစဉ်အဖြစ်အင်ကာနေကရောက်ရှိသွားခဲ့ပြီးလေလ24ရက်နေ့ဗုဒ္ဓဟူးနေ့မှာတရုတ်ဝန်ကြီးချုပ်လီချန်းနဲ့သမရရှီကျင်းပင်တို့နဲ့တွေ့ဆုံခဲ့ပါတယ်။သမရရှီကျင်းပင်ကတော့ရုရှားနဲ့နှစ်နိုင်ငံဗက်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားမယ်လို့ပြောဆိုပါတယ်
။送你会面，请转达我对我的老朋友。
လက်ရှိနှစ်နိုင်ငံဆက်ဆံရေးဟာဗက်ပေါင်းစုံတိုးတက်လာရေးအတွက်စနစ်တကျပူးပေါင်းဆောင်ရွက်နေတဲ့အဆင့်မြင့်ဆက်ဆံရေးဖြစ်ပါတယ်။ပုံမကျေပြန့်တဲ့တိုးတက်မှုတွေအင်းနဲ့အားနဲ့ဖြစ်ပေါ်လာစေဖို့ဆက်လက်ပြီးနိုင်ငံပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းမျှော်လင့်ပါတယ်
။ဒါအပြင်ကုလသမဂ္ဂရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ BRICS ဆက်မှုစည်းပွားအင်အားကြီး G20 ယူရေးရှားသမဂ္ဂ EEU တို့လိုနိုင်ငံတကာကိစ္စရပ်တွေမှာရုရှားနဲ့ပူးပေါင်းဆောင်ရွက်သွားဖို့အဆင်သင့်ရှိတယ်လို့တရုတ်သမ္မတရှီကျင်းပင်ကဆက်လက်ပြောကြားခဲ့ပါတယ်။ရုရှားဝန်ကြီးချုပ်ကလည်
းမင်းစခရင်ဒရာရှင်ဒဘရဆာဆက်စတွမ်ယေ
တရုတ်နဲ့ဗက်ပေါင်းစုံပူးပေါင်းဆောင်ရွက်သွားဖို့ပုံမှန်ဝန်ကြီးချုပ်အဆင့်တွေ့ဆုံဆွေးနွေးသွားဖို့နဲ့နိုင်ငံတကာဥပဒေတွေကိုအခြေခံပြီးအင်အားစုပေါင်းစုံကိုအခြေခံတဲ့မာတီပိုလာကမ္ဘာအဖြစ်ရပ်တည်နိုင်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တာဟာကမ္ဘာတည်ဆဲစံချိန်ဆန်ညွှန်းနေနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ဥဆောင်တဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံအတော်များများကပြောဆိုထားပြီးရုရှားအပေါ်ဒဏ်ခတ်အရေးယူထားသလိုယူကရိန်းဘက်ကထောက်ခံကူညီပါတယ်။ဒါပေမဲ့မလာတဲ့တုန်းကတရုတ်သမ္မတရှီကျင်းပင်ရုရှားကိုတွားရောက်ခဲ့ပြီးတရုတ်ဟာရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပေါ်ပေါ်ထင်ထင်တိုးမြှင့်လှုံ့ဆော်လာခဲ့ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ကသူ့ရဲ့ရေပိုင်နဲ့အထူးစီးပွားဇုန်အတွင်မေလ9ရက်နေ့ကတည်းကတရုတ်စူးစမ်းလေ့လာရေးရည်ရင်အမှတ်30ဇင်ရန်ဟောင်းနဲ့အရန်လုံချုံရေးတင်ပေါ်5စီးပါတရုတ်တင်ပေါ်အုပ်စုတစ်ခုဝင်ရောက်နေတဲ့အတွက်ပြန်လည်ကြွက်ခွာသွားဖို့မေလ25ရက်နေ့ကြာတာပတိနေ့မှာတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်တရုတ်ကတော့ဒီရေပိုင်နဲ့ဟာသူပိုင်ဖြစ်ပြီးတင်ပေါ်တွေရဲ့သွားလာမှုဟာတရားဝင်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နိုင်ကတောက်ကြံဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။中国对南沙群岛及其附近海域拥有
南沙中口 Spratly 君主的霸王ဆက်ဆက်နေတဲ့ရေပိုင်နဲ့ဟာတရုတ်ရဲ့အချုပ်ချာပိုင်နယ်မြေတွေဖြစ်ပါတယ်။တရုတ်ရဲ့ဥပဒေတွေအရဒီသင်းမော်တွေပုံမှန်လုပ်ငန်းလုပ်ဆောင်တာဟာတရားဝင်တယ်လို့ဥပဒေနဲ့အညီလဲဖြစ်ပါတယ်
။နှစ်စဉ်ကုန်ပစ္စည်းဒေါ်လာတန်ပေါင်း3တန်းဘိုးလောက်ဖြတ်တန်းနေတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးရဲ့90ရာခိုင်နှုန်းလောက်ကိုတရုတ်ကသူ့ပိုင်းလို့ကြွေးကြော်နေတဲ့အတွက်ဒေသတွင်းဗီယက်နမ်၊ထိုင်ဝမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့ပိုင်နဲ့အငင်းပွားမှုဖြစ်နေသလိုနိုင်ငံတကာရေပိုင်နဲ့အတွက်အမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပါအငင်းပွားနေပါတယ် ချိန်ထဲမှာပဲပြင်သစ်သမ္မတမက်ခရွန်ဟာမွန်ဂိုလီးယားနိုင်ငံကိုမေလ22ရက်နေ့ကရောက်ရှိသွားပါတယ်ဒီခရီးစဉ်ဟာပြင်သစ်သမ္မတတူအနေနဲ့မွန်ဂိုလီးယားကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါတယ်။သမ္မတမက်ခရွန်ဟာဂျပန်နိုင်ငံဟီရိုရှိမာ G7 ထိပ်သီးအစည်းအဝေးအပြီးမှာမွန်ဂိုလီးယားနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။ဂုံတွင်းပိတ်နိုင်ငံဖြစ်တဲ့မွန်ဂိုလီးယားနိုင်ငံဟာတရုတ်ရုရှားတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံဖြစ်ပြီးကြောင်မီးသွေးနဲ့ဓာတ်သတ္ထုတွေအဓိကထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။မွန်ဂိုလီးယားဟာတရုတ်နဲ့ရုရှားအပြင်အခြားနိုင်ငံတကာမဟာမိတ်တွေချက်တွင်လိုနေပြီးဥရောပရဲ့ဆွမ်းအင်ဆိုင်ရာအချုပ်အခြာရှိရေးမဟာဗျူဟာအရမွန်ဂိုလီးယားလည်းပါဝင်လာနိုင်ပါတယ်လို့ပြင်သစ်သမ္မတပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ဒါ့အပြင်အာရှတိုက်ပါတရုတ်အင်အားကြီးထွားလာနေတဲ့အတွက်မွန်ဂိုလီးယားအပေါ်အမေရိကန်ပြည်ထောင်စုကလည်းစိတ်ဝင်တစားရှိလာနေပါတယ်။လောလောဆယ်အချိန်မှာတော့မွန်ဂိုလီးယားကထုတ်တဲ့ကြောင်မီးသွေးအားလုံးရဲ့86ရာခိုင်နှုန်းကိုတရုတ်ပြည်ကိုတင်ပို့နေတာဖြစ်ပါတယ်။အခုလိုအချိန်မှာပဲနောက်ကိုရီးယားရဲ့ချိန်ချောက်မှုတွေတိုးလာနေချိန်မှာပဲတောင်ကိုရီးယားကတော့သူ့ရဲ့ပထမဆုံးကိုပိုင်ဂျိုဒုကိုမေလ25ရက်နေ့ကြာတာပတင်းနေ့မှာလွှတ်တင်လိုက်ပါတယ်။တောင်ကိုရီးယားလုံးနူရီဒုံးပြန်နဲ့ပြစ်လွတ်သက်ဆောင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားရဲ့အာကာသနည်းပညာမှာအဓိကတိုးတက်မှုတစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။လာမယ့်2028ခုနှစ်မတိုင်မီကာလအတွင်းနောက်ထပ်3ချိန်စမ်းသပ်လွှတ်တင်အောင်မှာဖြစ်ပါတယ်။ကြာသပတေးနေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးကူးတွဲစီရေးလေ့ကျင့်မှုကိုလည်းစတင်ပြုလုပ်ခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။စစ်တပ်ကအာဏာသိမ်းပြီးနောက်မှာပြည်ပကိုတရားမဝင်လမ်းကြောင်းတွေကနေရာဘာမှောင်ခိုတင်ပို့မှုမြင့်တက်လာနေတာကြောင့်တရားဝင်တင်ပို့မှုပမာဏရော့ကျလာနေပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးအတက်အကျတွေကိုလည်းတင်ပြထားပါတယ်။ဒီသတင်းတွေကိုတော့ Farmer Time Media ကစူးစီးတင်ဆက်ပေးထားတာပါ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရွှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတရုတ်နိုင်ငံဗတ်ချန်ဝတိန်နဲ့ရွှေလီမြို့တွေမှာပဲတီစိန်တင်တမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားတွေဖမ်းခံရတယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်။ဂိုရောင်ဒီမှာတူလောင်ထားတဲ့မြန်မာနိုင်ငံသားပိုင်ပဲတီစိန်တန်ချိန်တသိန်းအပါအဝင်မြန်မာနိုင်ငံသားပေးအောင်ကိုယ်စားလှယ်၃ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးထားတာတလနီပါကြာမြင့်ပြီးလို့မူဆယ်နေဆက်ကုန်တယ်တွေကပြောပါတယ်။မြန်မာကုန်တယ်တွေဟာပဲတီစိန်တွေကိုတရုတ်ဘက်ကိုတင်ပို့ခွင့်အတွက်အောက်ခွန်ပေးဆောင်ရမှာမယိုးသားတဲ့နီးလန်းနေတဲ့လှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ AP25 ရဲ့နေကဖမ်းဆီးထိန်းသိမ်းလိုက်တာပါမြမကုန်တယ်တွေဟာပဲတီစိန်တွေကို1တိမ်မျိုးက9000လေးလုံးနဲ့ရွှေလီမျိုးက9000နှလုံးမှာတူလောင်ထားတာဖြစ်ပါတယ်မြမကုန်တယ်တွေအနေနဲ့ပဲတီစိန်တင်မှုရောင်းချခွင့်နဲ့ပတ်သက်လို့အောက်ခွန်ပေးသွင်းမှုအပါအဝင်တရားဝင်စာရွက်စာတမ်းတွေပြုလုပ်သွားပေမဲ့တရုတ်နိုင်ငံဘက်ကမတရားဆွဆွဲပြီးထိန်းသိမ်းလိုက်တာဖြစ်တယ်လို့လုံခြုံရေးအမိန့်ဖော်လို့တဲ့မူဆယ်တရ၅မိုင်ဒေသခံကုန်းတဲ့တူဦးကပြောပါရယ်အခုနှစ်မှာအိန္ဒိယကပဲဝယ်ယူမှုမြင့်တက်နေတာအပါအဝင်မြန်မာနိုင်ငံမှာပဲလက်ကျန်နေပါတဲ့အတွက်မပဲပဲဒီစိန်နဲ့ပဲစိန်ကုန်စည်းနှုန်းတွေစံချိန်တင်မြင့်တက်နေချိန်မှာထိမ့်သိမ်းခံထားရတာဖြစ်ပါတယ်ထိမ့်သိမ်းခံထားရတဲ့ကုန်းတွေနဲ့ပဲဒီစိန်တွေထုတ်ယူရောက်ချခွင့်ပေးဖို့တရုတ်အာဏာပိုင်တွေနဲ့မြန်မာဘက်ကကုန်းတွေညှိနှိုင်းဆွေးနွေးနေပေမဲ့လက်တလုံးမှာပြည်လည်မှုမရရှိဘူးလို့ကုန်းတွေကဆိုပါတယ်လက်ရှိပြည်တွင်းစည်းကမ်းမှာပဲဒီစိန်56.25ပိတ်တာတဲ့အိတ်ကို39,800ကျက်ကနေ35,000ကျက်ထိပေါက်ဈေးရှိနေပြီးတရုတ်ဘက်မှာတော့ပဲဒီစိန်တကီလိုကို4.15ယွမ်ပေါက်ဈေးရှိနေပါတယ
်အခုနေမှာမြမနန်းနဲ့ကိုတရုတ်နိုင်ငံဈေးကွက်ကိုသာတင်ပို့နေရပြီးအယောင်းဝယ်ရက်တက်နေတယ်လို့နန်းကုန်တွေကပြောပါတယ် မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကမြန်မာနိုင်ငံကိုတရုတ်နိုင်ငံအပြင်ဂျပန်စင်ကာပူနဲ့ထိုင်ဝမ်နိုင်ငံဈေးကွက်တွေကိုပုံမှန်တင်ပို့နိုင်ခဲ့ပေမဲ့လက်ရှိမှာတော့ပြင်ပကုန်စည်တင်ပို့ခွင့်စည်းကမ်းတင်းကျပ်မှုတွေကြောင့်တင်ပို့မှုရပ်တန့်သွားတာဖြစ်ပါတယ်မြန်မာနိုင်ငံပြင်ပတင်ပို့ရောကြနေပေမဲ့အခုလပိုင်းတွင်မှာပြင်သွင်းကုန်တွေကကျူးတင်တူလောင်နိုင်ဖို့ဝေယူနေတာကြောင့်ဈေးနှုန်းကတော့မြင့်တက်နေတယ်လို့အောင်လန်မြို့ကုန်စည်တိုင်းဥက္ကဋ္ဌနန်းကုန်တွေဦးအောင်မိုးကပြောပါတယ်ပြီးခဲ့တဲ့ဧပြီလတွင်ကဓာတုတက်ကျင်းပါတဲ့အဆင့်မအောင်တဲ့နန်း45ပိတ်တာဝင်တဲ့အိတ်ကို2,500ကျပ်ပေါက်ဈေးရှိရကနေလက်ရှိမှာတော့2,900ကနေ3,000ကျပ်အထိဈေးမြင့်တက်နေပါတယ်ဓာတုတက်ကျွင်းကင်းစင်ပြီးအဆက်အောင်တဲ့အမျိုးအစားကတော့45ပိတ်တာဝင်တဲ့အိတ်ကို3,200ကနေ3,300ထိပေါက်ဈေးရှိနေပါတယ်စစ်တပ်အနာမသိခင်တီနေစဉ်တရုတ်နိုင်ငံဘက်ကမြမနန်းမျိုးစုံတန်ချိန်3,000ခန့်ထိတင်ပို့ခဲ့ပြီးအခုနှစ်မှာတော့မူခါမုံတိုင်းတန်ပါဝင်ရာသီဥတုဖောက်ပြန်မှုတွေကြောင့်နန်းရီတွေပိုင်ထိခိုက်ကြဆင်မှုတွေဖြစ်ပေါ်နေတယ်လို့တောင်တူတွေကပြောဆိုထားကြပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်မှာပြည်ပကိုတရားမဝင်လမ်းကြောင်းကနေရောဘာမှောင်ခိုတင်မှုတွေမြစ်တက်နေရကြောင်းတရားဝင်တင်မှုရောကြလာတယ်လို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအတင်းကပြောပါတယ်မြန်မာရောဘာကိုတရုတ်နိုင်ငံကိုအများဆုံးတင်မှုနေတာဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊စင်ကာပူနိုင်ငံနဲ့ကိုရီးယားနိုင်ငံတို့ကိုလည်းတင်မှုရောင်းချနေတာဖြစ်ပါတယ်လက်ရှိမှာထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဈေးကွက်တွေကိုတရားမဝင်မှောက်ခိုရောဘာတင်မှုမှုတွေမြင့်တက်လာတာပ
ါဘယ်လိုပြောရမလဲတင်ပို့နေတဲ့အတိုင်းပဲတင်ပို့နေကြတာများတာပေါ့နော်ဒါပေမဲ့ရောဟိုတင်ပို့မှုတွေကတော့ဒီတရားမဝင်တင်ပို့မှုမြင့်တက်လာတဲ့ဆိုကြောင့်မလို့တရားဝင်တင်ပို့မှုတွေရောကြသွားတာပုံမှန်ထက်ဆိုရင်တော့ခါတိုင်းကျွန်တော်တို့တန်ရင်3သိန်းကျော်ပို့နိုင်နေပြီပေါ့နော်အခုတော့2သိန်းကျော်လောက်ပဲတင်ပို့လာနိုင်တာပေါ့
။အာလန်သိမိနောက်ပိုင်းမှာပြည်ပပို့ကိုဝင်ငွေကနေရရှိလာတဲ့ပုံတွယ်မှုဒေါ်လာငွေကြေးရဲ့65ရာခိုင်နှုန်းကိုဗဟိုဘဏ်ကသတ်မှတ်စည်းနှုန်းနဲ့လဲလှယ်ရတဲ့စနစ်ကြောင့်တရားမဝင်တင်ပို့မှုတွေမြင့်တက်လာတာလို့ကုန်တယ်တွေကပြောပါတယ်
။ခက်ခဲတွေကတော့အများကြီးပေါ့ဗျာပြောရရင်ဆုံးတော့ဆုံးမှာပေါ့နော်။လက်ရှိရတာလက်ရှိ65 35နဲ့တင်ပို့နေရတာကြတော့ A4 တာတွေအတွက်ကိုဒါဟိုပါပေါ့။ဟိုအရင်တာလောက်နဲ့ပေါ့ပေါ်နေရတဲ့အခြေအနေမျိုးရှိတာပေါ့ပြီးတော့တရားမဝင်တင်ပို့မှုတွေနဲ့ရှင်ပြီးတော့လိုက်ပြီးတော့မလုံနိုင်ဘူးပေါ့နော
်လက်ရှိနိုင်ငံတကာဈေးကွက်မှာရောဘာတထန်ကို1650ရာနေ1900ဒေါ်လာအထိပေါက်ဈေးရှိနေပါတယ
်အခုစပြီးမေလ18ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်အသက်ကျနေမည်ဖြစ်သွားတယ်လေယာထက်ကုန်တင်းတဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ရန်ကုန်ဈေးကွက်တွင်ကိုမေလနောက်ဆုံးပတ်မှာကျပ်တုံကဝင်နေနေပြီးဈေးနှုန်းအနည်းငယ်မြင့်တက်နေပါတယ်ကျပ်တုံတပိတ်တာကို1900ကျပ်ကနေ2150ကျပ်ကြားအယောင်းဝယ်ဖြစ်နေပြီးဈေးကွက်ထဲကိုမုံရွာဆိတ်ဖြူပခုတ်ကူမင်းဘူးနဲ့ရွှေဘူးနယ်ဘက်ကကျပ်တုံတွေအဝင်ရှိနေပါတယ်လက်ရှိကျပ်တွန်ဈေးကွက်ထဲမှာတက်စီကောင်ရှားနေပြီးအရေးသွေးကောင်ကျပ်တွန်တွေဝင်ရောက်လာရင်ဈေးတွေထက်သင့်နိုင်တယ်လို့ကျပ်တွန်ရောင်းဝယ်ရေးလုပ်ကိုင်သူတွေကသုံးသပ်ထားကြပါတယ်။လက်တလောမှာမြန်မာကျပ်တွန်ပြင်ပဈေးကွက်နေနဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကိုတင်ပို့နေရပြီးပြင်သွေးဆိုင်ဧကနဲ့အထွက်နှုန်းညော့ချနေတာကြောင့်ရေရှည်မှာဈေးပိုကောင်းလာနိုင်တယ်လို့လည်းကုန်သည်အချို့ကသုံးသပ်ထားကြပါတယ်။
အခုနှစ်မှာပြည်တွင်းအထွက်နှုန်းရောကျခဲ့တဲ့မတ်ဘဲကအိန္ဒိယဝယ်လိုရတဲ့အတူမမျှော်မှန်းထားတဲ့ဈေးတန်းထိမြင့်တက်နေရကနေမေလ22ရက်နေ့မှာဈေးအနည်းငယ်ပြောင်းကျလာပါတယ်။ရန်ကုန်ဘေးရောင်ကုန်စည်တိုင်းဈေးကွက်မှာမေလ22ရက်နေ့ကမတ်ဘဲ FHRC တန်တန်ကို22,500ကျပ်ထိပေါက်ဈေးရှိခဲ့ပြီးမေလ23ရက်မှာတော့တန်တန်ကို22,600ကျပ်ကိုပြန်လည်ကျဆင်းသွားပါတယ်။တရက်အတွင်းမပယ် FHRC တန်တန်ကို15,000ကျပ်ထိဈေးကျဆင်းသွားတာဖြစ်ပါတယ
်ပြီးခဲ့တဲ့ရက်တွင်မှာတောက်လျှောက်မြင့်တက်နေတဲ့ပဲစင်ကုန်ဈေးနှုန်းကလည်းမပယ်နီတူအနည်းငယ်ပြောင်းကျဆင်းလာပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာ ပဲစင်ငုံရဲအာဇီတန်ကိုမေ22ရက်နေ့က 26,800 ကျပ်ထိစံချိန်တင်အမြင့်ဈေးတန်းမှာရောက်ရှိနေပြီးမေ23ရက်နေ့မှာတော့တဒံကို 22,600 ကျပ်ကိုပြန်ကျဆင်းသွားပါတယ်။ပဲစင်ငုံရဲအာဇီကတရက်အတွင်း 25,000 ကျပ်ကျဆင်းသွားတာပါ။ဒါပေမဲ့အဓိကဝယ်လက်ဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ပဲလိုအပ်ချက်များနေပြီးပြင်သွင်းမှလည်းလက်ကျန်ပဲစင်ငုံနေနေတာကြောင့်ဈေးဆက်တက်နိုင်သေးတယ်လို့ကုန်တဲ့အတိုင်းဝိုင်းကခန့်မှန်းထားကြပါတယ်။အခုတင်ဆက်ပေးထားတဲ့တည်နှံဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ကမ္ဘာရဲ့အဆုတ်အဖြစ်တင်စားခေါ်ကြတဲ့ Amazon တစ်တော်ထဲမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်လွှတ်ဖို့သိပ္ပံပညာရှင်တွေပြင်ဆင်နေပါတယ်။ကာဗွန်ဓာတ်ငွေတွေကိုတစ်တော်ကြီးကဘယ်လောက်စုပ်ယူပေးမလဲဆိုတာစမ်းသပ်တာဖြစ်ပါတယ်။ Britain နဲ့ Brazil နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသိပ္ပံစမ်းသပ်မှုအကြောင်းကိုတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလည်အောင်ပြောပြထားပါတယ်။
ဘရာဇီးလ်နိုင်ငံကအမေဇုန်အမြဲစင်းတစ်တိုးကြီးထဲမှာမျောစင်းကြီး6ခုကိုအဝိုင်းပတ်ချထားဖို့တိစောက်နေပါတယ်။အမေဇုန်တိုးကြီးထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုဒီစင်ကြီးတွေကနေတမင်ထုတ်လုပ်နိုင်အောင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုအမေဇုန်တစ်တိုးကြီးကဘယ်လောက်အတိုင်းအတာထိစုပ်ယူပေးမလဲဆိုတာ Amazon Face Project ကသိပ္ပံပညာရှင်တွေစမ်းသပ်မှာပါ။ကမ္ဘာကြီးတစ်နေ့တခြားပို့ပြီးတော့ပုံနွေးလာတာဟာလူလူတွေကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထူထပ်တိတ်တဲလာလို့ဖြစ်တယ်လို့ပညာရှင်တွေကအစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးအမြဲစင်တက်တော်ကြီးကဥဒုယာတိပြောင်းလဲမှုအပေါ်ဘလို့တုံ့ပြန်နေတယ်လဲဆိုတာနားလည်လာအောင်ရည်ရွယ်ပြီးတော့အခုလိုစံသတာဖြစ်ပါတယ်။ကမ္ဘာပူနွေးမှုမှာတက်တော်ကြီးတွေရဲ့အခန်းကဏ္ဍကဘယ်နေရာမှာရှိနေတယ်လဲဆိုတာအဖြေရှာမြတဲ့ပုံစံတစ်ခုအဖြေရှင်နေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်
။ Eu costumo dizer que o Amazon Face é uma janela pro futuro.
Amazon Face စီမံကိန်းကိုအနာဂတ်ရဲ့ဗရင်းပေါက်တစ်ခုအဖြစ်ကျွန်တော်ပြောလို့ရှိပါတယ်။အဲ့ဒီဗရင်းပေါက်ကိုဖွင့်ကြည့်လိုက်တဲ့အခါနောက်အနှစ်30မှာဘာဖြစ်လာမလဲဆိုတာတွေ့မြင်နိုင်ပါတယ်။ကျွန်တော်တို့မှာအခြေအနေရှိပါတယ်။ထိခိုက်ပျက်စီးတဲ့လမ်းကြောင်းဘက်သွားနေတယ်ဆိုရင်လည်းအဲ့ဒီအခြေအနေတွေနဲ့သဟဇာတကြောက်အောင်လုပ်ဖို့အချိန်ရှိပါသေးတယ်။ဒါကြောင့် Amazon တောကြီးထဲမှာဘာတွေဖြစ်လာမလဲဆိုတာကြိုတင်သိထားရမှာပါ။ဘယ်လမ်းကြောင်းကိုသွားနေတယ်လဲဆိုတာသိရင်ရင်ဆိုင်ဖို့ပြင်ဆင်ထားရမှာဖြစ်ပါတယ
်။တဘာဝပတ်ဝန်းကျင်နဲ့ဇီဝကေယဆင့်တွေမပြောက်ပြက်အောင်ထိန်းသိမ်းရမယ့်ကိစ္စဟာနိုင်ငံတော်လုံးညုံရင်းနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်လို့ကာလို့စ်ကပြောပါတယ်။အခုလိုကာဗွန်ဓာတ်တွေလွတ်ထုတ်ပြီးတော့စမ်းသပ်ခြင်းအပြင်ဒီကအခြေအနေတွေနှောက်ပြန်လှည့်လို့မရတော့အောင်ထိခိုက်ပျက်စီးသွားမလားဆိုတာကိုသိနိုင်ပါလိမ့်မယ်။တစ်ပင်နဲ့တဘာဝပေါင်းစုံကေယအောင်ရာလည်းဖြစ်တဲ့ကမ္ဘာဇီဝကေယဆင့်နဲ့အများဆုံးရှိရာအမေဇုန်တတော်ကြီးထဲမှာအခုလိုစမ်းသပ်တာကဇီဝကေယဆင့်ကြီးအတွက်တော့တိတ်တော့အနိုင်မကင်ပါဘူး။ဘရာဇီးနိုင်ငံရဲ့အမေဇုန်နားပြည်နယ်မြို့တော်မန်နူဝက်စ်မြောက်ဖက်44မိုင်အကွာလောက်မှာတီစီမန်ကိန်းကိုဆောင်ရွက်နေတာပါ။အစိုးရအဖွဲ့အစည်းတစ်ခုဖြစ်တဲ့အမေဇုန်သုတေသနဌာနအမေဇုန်ရီဆာချ်ကတီစီမန်ကိန်းကိုဦးဆောင်လုပ်ကိုင်နေပါတယ်။တီစီမန်ကိန်းကိုပြည်ထောင်အစိုးရကဒေါ်လာ6တန်းထည့်ဝင်ကူညီဖို့ကတိပြုထားပါတယ်။ဘရိတိန်နိုင်ငံခြားရေးဝန်ကြီး James Cleverley ကလည်းမေလ23ရက်နေ့မှာတီစီမန်ကိန်းရှိရာကိုရိုင်းလာရောက်လေ့လာခဲ့တာ
ပါ This cooperation and collaboration between our two nations will have an incredibly important role to play
ဘရိတိန်နဲ့ဘရာဇီးလ်နိုင်ငံပူးပေါင်းဆောင်ရွက်မှုကတက်ရှိတဲ့ဘဝတွေကိုကာကွယ်နိုင်မှုအလွန်အရေးပါပါလိမ့်မယ်တက်ရှိတွေတဘာဝပတ်ဝန်းကျင်နဲ့ကမ္ဘာမြေကိုကာကွယ်နိုင်မှုအရေးပါလာမှာဖြစ်ပါတယ်နောင်လာမယ့်ကျွန်တော်တို့ရဲ့အနာဂတ်မျိုးဆက်တွေတဒမီမြင့်မြင့်တွေအသက်ရှင်နေထိုင်နိုင်တဲ့ကမ္ဘာတစ်ခုအဖြစ်ဆက်လက်တည်ရှိနေအောင်ကာကွယ်ဆောင်ရွက်ရလဲရောက်ပါတယ်
။လာမယ့်နှစ်2024နှစ်လလောက်မှာတော့စီမံကိန်းကိုအပြည့်အဝလက်ပတ်နိုင်မှာပါ။မေလာထဲမှာကနအူစတင်ဆောင်လုပ်နေတဲ့မျိုးစင်တစ်ခုကိုတော့အောက်ဂုလလောက်မှာစတင်အသုံးပြုနိုင်မယ်လို့မြန်မာထားပါတယ်။မျိုးစင်တစ်ခုမှာအလူမီနီယမ်တိုင်16ခုနဲ့12ထပ်မြင့်အဆောက်အုံလောက်တည်ဆောက်ထားတာပါ။ဒီမျိုးစင်တွေကနေပက်ဖြန်းထုတ်လုပ်မဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ကိုတွေပြက်လက်မသွားအောင်လို့ကုမ္ပဏီ3ခုကတင်သွင်းမှာဖြစ်ပါတယ်။ဖလောင်အင်တန်ဂွေတွေဟာဓာတ်ဆီဒီဇယ်ဆီနဲ့ကြောင်မီသွဲတွေအပြင်ရှင်မောင်းဆောင်နဲ့စက်ရောင်အလုံးရုံတွေကနေရောစိုက်ပျော်ရင်းနဲ့မွေးမြူရေးလိုလုပ်ငန်းပေါင်းစုံကနေစဉ်ထွက်ရှိနေတာပါ။ရုပ်ကျွင်းလောင်စာထုတ်ယူအသုံးပြုမှုတွေရပ်ပြီးတော့နေစွမ်းအင်နဲ့လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်တွေထုတ်ယူဖို့
တိတ်ပံပညာရှင်တွေတိုက်တွန်းနေတဲ့အချိန်ထဲမှာပဲတခြားတစ်ဖက်မှာလည်းအဆိုးဆုံးအတွက်အခုလိုကြိုတင်ပြင်ဆင်တဲ့အနေနဲ့ဆန်းသပ်နေတာပါအမေရိကန်နိုင်ငံရဲ့ဥဒုယာတိဆိုင်ရာကိုယ်စားလှယ်ဂျွန်ကယ်ရီကလည်းကာဗွန်တန်ငွေလျှော့ချရေးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေအားနည်းလွန်းနေလို့မေလ24ရက်နေ့ကပဲပြောဆိုခဲ့ပါတယ
် There's been plenty of chatter but we are not yet organizing ourselves and concentrating the deployment of renewable energy the shift
ဒီကိစ္စကိုပြောဆိုနေကြတာတော့အတော်များပါတယ်ဒါပေမဲ့လည်းကြောင်မီးသွေးသုံးနာရပ်ဖို့ရုပ်ကျွင်းလောင်စာသုံးနာရှော့ချပြီးပြန်ပြင်းမဲစွမ်းအင်ထုတ်ယူမှုကိုအာယုံဆိုင်ပြီးပူပေါင်းဆောင်ရွက်တာမျိုးတော့မလုပ်ကြသေးပါဘူးကျွန်တော်တို့လှုပ်တင်တဲ့နှုံးနဲ့လှုပ်ကင်တာမျိုးမရှိကြသေးပါဘူ
းဖလုံအိမ်တန်းခွင့်တွေကိုအများအပြားဆုပ်ယူပေးနေတဲ့အမေဇုန်အမေဇိန်တစ်တော့60ရာခိုင်နှုန်းဝန်းကျင်လောက်ကဘရာဇီးနိုင်ငံထဲမှာရှိပါတယ်ဘရာဇီးသမရဟောင်းဂျီယာဘိုလ်ဆိုနာရိုလက်ထက်မှာတဘာဝပဝန်းကျင်ကိစ္စအာရုံစိုက်မှုအားနည်းခဲ့တဲ့အတွက်အမေဇုန်တစ်တော်ကြီးအတော့ကိုပြုံးတီးလာခဲ့ပေမဲ့လက်ရှိသမရလူလာဒါဆီလ်ဗာကတော့တဘာဝပဝန်းကျင်ကိစ္စနီလန်ပေါင်းစုံနဲ့အခုလိုအာသွန်ခွန်ဆိုင်ဆောင်ရွက်နေတာလည်းဖြစ်ပါတယ်။ကျမနန်းလာပ
ါ။ဒါကတော့နန်းလောင်အပတ်စဉ်တင်ပြတဲ့ဥတုရာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တို့ရဲ့အတန်လင့်အစီအစဉ်တွေကို VO website မှာကြည့်ရှုနားတော်တာဆင်နိုင်တယ်လို့ VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေပါပါကြည့်ရှုနားတော်တာဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ
်ရုရှားတပ်တွေဒဏ်ပြန်ထိုးစစ်ဆင်နိုင်ရေးအတွက်ယူကရိန်းကပြင်ဆင်နေပြီဖြစ်ပြီးတော့မကြာခင်မှာပဲစတင်နိုင်တော့မယ်လို့ယူကရိန်းအမိမြေလုံခြုံရေးနဲ့ကာကွယ်ကောင်စီအကြီးအကဲကပြောကြလိုက်ပါတယ်စနေနေ့ BBC သတင်းဌာနနဲ့အင်တာဗျူးမှာပြောကြလိုက်တာဖြစ်ပေမဲ့ဘယ်အချိန်မှပြန်ပြီးဒဏ်ပြန်ထိုးစစ်ဆင်မယ်ဆိုတာကိုတော့မပြောပါဘူးတရုတ်နဲ့ထိုင်ဝမ်ကြားကာလအတော်ကြာဆက်ဆံရေးကတင်းမာနေတာဖြစ်ပြီးစနေနေ့ကတော့ထိုင်ဝမ်ရေလက်ကြားကိုလီယန်နင်းတင်မောကြီးရှန်တောင်းပေါဝင်တရုတ်တင်မော၃ဆင်းဖြတ်သွားခဲ့ပါတယ်နိုင်ငံရေးလှစ်လာတုံ့တက်သူတွေကတော့ဒါတရုတ်စုရဲ့ပုံမှန်မဟုတ်တဲ့ဆင်ရပြမှုလို့ဝေဖန်ပါတယ်ပြီးခဲ့တဲ့ April လထဲမှာတော့ Taiwan ကျွန်းတဝိုက်မှာကြည့်ုပ်စစ်တပ်ကလေကြောင်းရေကြောင်းပါလေ့ကျင့်မှုတွေလုပ်ခဲ့တာပါအဲ့ဒီချိန်ကလည်းရှန်တောင်းတင်းမောပါပါခဲ့ပြီးတော့အဲ့ဒီကနေ G15 jet တိုက်လေနဲ့လွတ်တင်ခဲ့တာဖြစ်ပါတယ်ရှန်တောင်းဟာရေလက်ကြားထဲမှာမဟုတ်ဘဲနဲ့ Taiwan အရှိတောင်ဘက်မှာနေခဲ့တာလည်းဖြစ်ပါတယ် American ဥဆောင်ပြီး Indo-Pacific နိုင်ငံတွေပါဝင်တဲ့ IPEF စီဝိုင်းညှိနှိုင်းမှုဆွေးနွေးပွဲကိုစနေနေ့တုန်းက American ပြည်ထောင်စု Detroit မြို့မှာကျင်းပခဲ့တာဖြစ်ပြီးကုန်ပစ္စည်းထုတ်လုပ်တင်ပို့မှုပုံမှုခိုင်မာပြီးလုံခြုံစိတ်ချရဖို့အတွက်သဘောတူညီချက်တွေကိုရခဲ့တယ်လို့ American ကူးတန်းရောင်းဝယ်ရေးဝန်ကြီး General Raymond ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အရှိလေပိုင်းဒေတာတလွားရုပ်သံနဲ့ဗီဒီယိုထုတ်လွှင့်ပေးနေတဲ့ Saudi Arabia အခြေစိုက် Arab Set ကုမ္ပဏီအတွက်ဆက်သွယ်ရေးဂျိုဒူတစ်ခုကိုဘီလီယံနဲ့တထည်ကြီး Elon Musk ရဲ့ Space X ကုမ္ပဏီကစနေနေ့မှာကမ္ဘာပတ်လမ်းထဲကိုလွှတ်တင်လိုက်ပါတယ်။ Florida ပြည်နယ် Cape ဖဲ Canaveral အာကာသလွှတ်တင်စခန်းကနေ Beta 8ဂျိုဒူကို Falcon 9နဲ့လွှတ်တင်လိုက်တာလည်းဖြစ်ပါတယ
်။သတင်းချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ။ဒီကနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ပတ်နဲ့ရုပ်သံ Engineer တွေကတော့ဇီနာအဗ်ဒူရာမန်နဲ့ဇူဘဲအထိုင်တို့ဖြစ်ပါတယ်ကျွန်တော်တို့ VO ရဲ့အတန်လွင့်တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တဲ့ဆင်နေတဲ့ကျေးဇူးတင်ပါတယ်သောတာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.